Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ် April 24ရက်ဗုဒ္ဓဖူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကားပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885စနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဗုဒ္ဓဖူးညရဲ့အစီအစဉ်မှုကကျွန်မစုမော်ပါ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်မလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်း၊အစ္စရေးနဲ့ထိုင်ဝမ်တို့ကိုအကူအညီပေးမဲ့ဒေါ်လာ65ဘီလီယံကိုသမရဘိုင်တန်ဒီကနေ့လက်မှတ်ထိုးအတည်ပြုပေးပါလိမ့်မယ်။မြန်မာနဲ့ကမ္ဘာတဝန်းကအမျိုးသမီးနဲ့မိန်းကလေးတွေအပေါ်လင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေတိုးလာတဲ့အကြောင်းကုလသမဂ္ဂကပြောပါရယ်။မြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံတချို့မှာလူခွင့်ရေးချိုးဖောက်မှုတွေကြီးထွားလာနေတယ်လို့ Amnesty International ကပြောပါရယ်။ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့မတ်စုမွန်နဲ့အတူတင်ပြပေးမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်ပြည်နယ်ဖားကတ်မြို့နယ်ဆယ်စင်းအကျေးရွာမှာအခြေဆိုင်တဲ့စစ်ကောင်စီတပ်စခန်းတစ်ခုကို KIA နဲ့ PDF ပူးပေါင်းတပ်တွေကသိမ်းယူလိုက်ပြီးတော့ဒီကနေ့မနက်ပိုင်းမှာတော့ပူးပေါင်းတပ်တွေကဗတ်ခိုးတွေနဲ့ဖြိုချပြီးတော့နေမြေရှင်းလင်းရေးလုပ်နေပါတယ
်ညာစစ်တပ်နိုင်သူကသိမ်းနိုင်နိုင်တာပေါ့လေသူကတပ်စခန်းရဲ့ဘက်ရောက်ပြီးတော့ဖြိုပြီးတော့တာပေါ့လေ
ဒီသတင်းအပြည့်အစုံနဲ့အတူဒီ KNU ထိန်းချုပ်ထားတဲ့ပဲခူးတိုင်းညောင်လေးပင်ခရိုင်မှာစစ်ကောင်စီကတိုက်ခိုက်တဲ့အတွက်ကြေးရွာသားတချို့ထိခိုက်ဒေဆုံးရတယ်လို့စစ်ရဲတင်းမာနေတဲ့ကရင်နီဒေသလွိုက်ကော်ဘက်မှာလည်းစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်လို့ကလေးငယ်အုပ်အပါအဝင်6ဦးအသက်ဆုံးရတဲ့သတင်းဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့အတူပြောပြပေးပါမယ်ရှင်
ယူကရိန်း၊အစ္စရေးနဲ့ထိုင်ဝမ်တို့ကိုလုံခြုံရေးဆိုင်ရာအကူအညီပေးမဲ့ဒေါ်လာ65ဘီလီယံပါအစိုးပြုချက်မှုကြောင့်ကိုအမေရိကန်အထက်လွှတ်တော်ကမနေ့အင်္ဂါနေ့နောက်ပိုင်းမှာမဲခွဲအတည်ပြုလိုက်ပြီးတဲ့နောက်သမ္မတဂျိုးဘိုင်ဒန်ကဒီကနေ့ဧပြီလ24ရက်နေ့မှာလက်မှတ်ထိုးအတည်ပြုပေးတော့မှာဖြစ်ပါတယ်။ကိုယ်နိုင်ငံလုံခြုံရေးကိုဦးစားပေးလှုပ်ဆောင်မဲ့အစားတခြားနိုင်ငံတွေကိုကူညီပေးနေတဲ့ဒီအစိုးပြုချက်ကိုအစောပိုင်းမှာအောက်လွှတ်တော် Republican အမတ်တွေကမဲခွဲဆုံးဖြတ်ပေးဖို့ညှင်းဆုံနေတာကြောင့်ဒီကိစ္စလက်အတန်ကြာနောက်နေ့ကြန့်ကြာခဲ့ပြီးတဲ့နောက်မှာမနေ့ကအထက်လွှတ်တော်ကထောက်ခံမဲ96မဲကန့်ကွက်မဲ78မဲနဲ့အတည်ပြုပေးလိုက်တာပါအောက်လွှတ်တော်ကလည်းမူလအဆိုပြုချက်ကိုကန့်ကွက်နေသူတွေသဘောတူလက်ခံလာအောင်ဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်ကြပြီးတဲ့နောက်ထောက်ခံမဲ312မဲကန့်ကွက်မဲ112မဲနဲ့ဧပြီလ20ရက်စနေနေ့ကအတည်ပြုပေးခဲ့ပြီးဖြစ်ပါတယ်အခုအဆိုပြုထားတဲ့ဒေါ်လာ65ဘီလီယံတဲ့ကအများစုဖြစ်တဲ့61ဘီလီယံဟာယူကရိန်းနိုင်ငံအတွက်ဖြစ်တာကြောင့်ရုရှားရဲ့ကျူးကျော်စစ်ကိုတူးလန်တိုက်ခိုက်နေတဲ့ယူကရိန်းအရေးကိုအများစုကအာရုံစိုက်ဆွေးနွေးပြောဆိုခဲ့ကြပါတယ်။ဒီအထက်က26ဘီလီယံဒေါ်လာဟာဟာမတ်စ်တို့နဲ့ဂါဇာကမ်းမြောင်မှာစစ်ဖြစ်နေတဲ့အစ္စရေးနိုင်ငံအတွက်ဖြစ်ပြီးကျန်10ဘီလီယံကတော့တရုတ်ရဲ့ချင်းချောက်မှုတွေကိုရင်ဆိုင်နေရတဲ့ထိုင်ဝမ်ကျွန်းနဲ့တခြားအင်ဒိုပစိဖိတ်ဒေသအတွက်ဖြစ်ပါတယ်ခင်ဗျာ
ရုရှားနိုင်ငံရဲ့အနောက်ဘက်ဒေသမှာယူကရိန်းကနေပြီးတော့ drone နေနဲ့ပြင့်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တဲ့အတွက်မီးလောင်မှုဖြစ်ပွားခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ် Smolensk ဒေသကအုပ်ချုပ်ရေးမှူး Vasily Anokhin ကတော့ Smolensk နဲ့ Rasovets ဒေသတွေမှာမီးလောင်မှုတွေဖြစ်ပွားခဲ့ပါတယ်ဒါပေမဲ့ထိခိုက်ဒဏ်ရာရတာတော့မရှိဘူးဆိုတာကို Telegram လူမှုကွန်ရက်ကနေပြီးတော့ထုတ်ဖော်ပြောဆိုထားပါတယ်ရုရှားနိုင်ငံရဲ့အနောက်တောင်ပိုင်းVronets ဒေသရဲ့အုပ်ချုပ်ရေးမှူးကတော့ drone အပျက်စီးတွေထိမှန်တဲ့နေရာမှာနေအိမ်ကိုမိလောင်မှုဖြစ်ပွားစေခဲ့တာလို့ဆိုပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနဘက်ကတော့လေကြောင်းရန်ကာကွယ်ရေးတပ်ဖွဲ့တွေက Smolensk ဒေသမှာ drone တစ်စင်းနဲ့ Vronets ဒေသမှာ drone နှစ်စင်းတို့ကိုပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်။ Bakhmut ဒေသမှာလည်းနောက်ထပ် drone နှစ်စင်းနဲ့ Ukraine နယ်စပ်မှာရှိတဲ့ Kherson ဒေသတွေမှာ3စင်းကိုဖျက်ဆီးနိုင်ခဲ့တယ်ဆိုတာကိုပြောထားပါတယ်။ယူကရိန်းနိုင်ငံရဲ့ Kharkiv မြို့ကိုရုရှားတို့ကမဆိုင်တုံးနဲ့ပစ်ခတ်ခဲ့ပါတယ်။အဲဒီမှာတော့အနည်းဆုံးလူ6ဦးဒဏ်ရာရရှိခဲ့ပါတယ်လို့ Kharkiv ဒေသကတာဝန်ရှိသူတွေကပြောပါတယ်။ Kharkiv ဒေသရဲ့အုပ်ချုပ်ရေးမှူး Oleg Sunarhovod ကလည်းဒီလိုမျိုးပစ်လိုက်တဲ့ဒုံးကျည်တွေကြောင့်မို့လို့အဆောက်အဦ3လုံးနဲ့တခြားအဆောက်အဦ5လုံးပျက်စီးသွားတယ်လို့ပြောပါတယ်ရှင
်။ Gaza မြောက်ဖက်ချမ်းကိုအစ္စရေးကဒီကနေ့ဧပြီလ24ရက်နေ့မှာလေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေတာကြောင့်ဒေသခံအများအပြားဘေးလွတ်ရာကိုထွက် ထွက်ပြေးတိမ်းရှောင်နေကြပါတယ်ဒီလူတွေဟာအစ္စရေးဟာမတ်စစ်ပွဲအစပိုင်းမှာကလေးကဒီဒေသကိုအစ္စရေးကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တာကြောင့်ထွက်ပြေးခဲ့ကြရာကအခုကိုဒေသကိုပြန်ရောက်လာတာမကြသေးဘူးလို့ဆိုပါတယ်အစ္စရေးကဂါဇာမြောက်ပိုင်းမှာရှိတဲ့ဘိတ်ဟလီယာဒေသကိုပြစ်မှတ်ထားပြီးတော့နှစ်ရက်ဆက်တိုက်ဘုံကျဲတိုက်ခိုက်နေတာလို့ဆိုပါတယ်မနေ့အင်္ဂါနေ့ကတော့ဒီဒေသဟာစစ်ပွဲဖြစ်ပွားတဲ့ဇုံအတွင်းမှာရှိနေတဲ့အတွက်ဒေသခံတွေဘေးလွတ်ရာကိုထွက်ခွာသွားကြဖို့အစ္စရေးကသတိပေးချက်ထုတ်ပြန်ခဲ့တယ်လို့ဆိုပါတယ်။ရက်အတန်ကြာတိုက်ခိုက်မှုတွေရပ်တန့်နေခဲ့ရာကနေပြီးခဲ့တဲ့တနင်္လာဧပြီလ22ရက်နေ့ကစပြီးတော့အစ္စရေးကသူတို့တပ်ဖွဲ့တွေအစောပိုင်းကပြန်လည်ဆုတ်ခွာပေးခဲ့တဲ့ဒီဂါဇာမြောက်ပိုင်းဒေသကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်မှုတွေပြန်လည်စတင်ခဲ့ပါတယ်။ဒီတော့တွင်ဂါဇာမှာရှိတဲ့ကုလသမဂ္ဂအကူအညီပေးရေးအဖွဲ့အန်ရာနဲ့ပူးပေါင်းဆောင်ရွက်မှုတွေပြန်လည်စတင်တော့မယ်လို့ဂျာမနီနိုင်ငံကဒီကနေ့ပြောပါတယ်။မနေ့အောက်တိုဘာလ9ရက်နေ့ကအစ္စရေးကိုတိုက်ခိုက်မှုအတွင်းဂါဇာမှာရှိတဲ့ကုလသမဂ္ဂဝန်ထမ်းတွေရာနဲ့ချီပြီးပါဝင်ခဲ့တယ်ဆိုတဲ့ပြောဆိုချက်နဲ့ပတ်သက်လို့ခိုင်မာတဲ့အထောက်အထားအစ္စရေးဘက်ကအခုအချိန်ထိမပြနိုင်တာကြောင့်အခုလိုဆုံးဖြတ်ခဲ့တာလို့ဂျာမနီကပြောပါတယ်ခင်ဗျာ။
လူကြိုက်များတဲ့ social media app တစ်ခုဖြစ်တဲ့ TikTok ကိုတော့မိခင်ကုမ္ပဏီဖြစ်တဲ့တရုတ်ပိုင်းနဲ့ ByteDance ကနေပြီးတော့6လအတွင်းမှာခွဲထွက်ရင်ထွက်ဒါမှမဟုတ်ရင်အမေရိကန်ဈေးကွက်မှာတားမြစ်မယ်ဆိုတဲ့ဥပဒေကိုအမေရိကန်အထက်လွှတ်တော်ကအင်္ဂါနေ့နှောင်းပိုင်းမှာတော့မဲခွဲပြီးတော့အတည်ပြုလိုက်ပါတယ်လူငယ်တွေကြားထဲမှာရေပန်းစားတဲ့ TikTok ကိုအသုံးပြုတဲ့သူတွေကနေတစင်စုံစမ်းထုတ်လွှင့်မှုတွေနဲ့အချက်အလက်စုဆောင်းမှုတွေကိုလုပ်နေပါတယ်ဆိုပြီးအမေရိကန်တို့ဘက်ကနေစိုးရိမ်မှုတွေဖြစ်လာတာကြောင့်အမေရိကန်အောက်လွှတ်တော်ကစနေနေ့ကနေအတည်ပြုခဲ့ပြီးတော့အခုနောက်ထပ်အထက်လွှတ်တော်ကနေအတည်ပြုခဲ့ပါတယ်ဥပဒေအဖြစ်အတည်ပြုနိုင်မှုကိုသမရဂျိုးဘိုင်ဒန်လက်မှတ်ရေးထိုးရမှာဖြစ်ပါတယ်TikTok ကုမ္ပဏီဘက်ကတော့အမေရိကန်ဘက်ကအသုံးပြုသူတွေရဲ့အချက်အလက်တွေကိုတရုတ်အစိုးရစီကိုဖြန့်ဝေသွားမှာမဟုတ်ဘူးဆိုတာကိုပြောထားပါတယ်။နောက်ပြီးတော့ဒီလိုမျိုးပိတ်ပင်မှုလုပ်တာကတော့အမေရိကန်ပြည်ထောင်စုမှာပြဋ္ဌာန်းထားတဲ့လွတ်လပ်စွာပြောဆိုခွင့်ကိုချိုးဖောက်တာလို့လည်းတုံ့ပြန်ထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ကုမ္ပဏီဘက်ကချက်ချင်းမှတ်ချက်မပေးခဲ့ပေမဲ့ဒီသတင်းပတ်ကောင်မှာတော့ကုမ္ပဏီဘက်ကတရားရုံးမှာရင်ဆိုင်သွားဖို့ရှိပါတယ်လို့ပြောဆိုထားပါတယ်ရှင်။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393နဲ့9383ဟိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့မှာလိုင်းလမီတာ190 kHz 1505ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေဗုဒ္ဓဦးနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာမြန်မာနိုင်ငံအပါအဝင်ကဘာတဝမ်းအမျိုးသမီးနဲ့မိန်းကလေးတွေအပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့ပတ်သက်လို့အကြမ်းဖက်ခံရတဲ့အမျိုးသမီးတွေဖွင့်မပြောရဲအောင်နှုတ်ပိတ်ဖို့အသက်ကိုရန်ရှာတဲ့တိုက်ခိုက်မှုတွေပြီးခဲ့တဲ့နှစ်မှာမကြုံစဖူးတိုးလာခဲ့တဲ့အကြောင်းကုလသမဂ္ဂအစိုးရခန်းစာကဖော်ပြပါတယ်ပဋိပက္ခဖြစ်နေတဲ့နေရာတွေကလိင်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေအရေးကုလသမဂ္ဂအထူးကိုယ်စားလှယ်ပရာမီလာပက်တန်ကမနေ့ဧပြီလ23ရက်နေ့ကကုလသမဂ္ဂလူညုံရေးကောင်စီကို2023ခုနှစ်ဆိုင်ရာအစိုးရခန်းစာတင်သွင်းခဲ့တာပါခင်ဗျာ
We also meet at a time when the pursuit of peace and gender equality has once again become a radical
အမပြုကျင့်ခံရတဲ့အမျိုးသမီးတွေကိုမတရားပြုကျင့်သူကနောက်ပိုင်းမှာတပ်ဖြတ်တဲ့ဖြစ်ရပ်တွေကိုကွန်ဂိုသမ္မတနိုင်ငံနဲ့မြန်မာနိုင်ငံမှာ2023ခုနှစ်တွင်တွေ့ရပါတယ်။ဒါဟာရာဇဝတ်မှုကင်းဆိုင်ရာအရေးယူနိုင်စွာစုံစမ်းစစ်ဆေးမှုအရေးယူအပြစ်ပေးတဲ့လုပ်ငန်းစဉ်တွေခိုင်မာအားကောင်းဖို့လိုသလိုမတရားပြုကျင့်ခံရသူတွေနဲ့မျက်မြင်သက်သေတွေကိုအကာအကွယ်ပေးနိုင်ဖို့လိုနေပြီဆိုတာပြသနေပါတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ပရာမီလာပက်တန်ကပြောဆိုသွားတာပါ။ကြားမဒန်းတူညီမျှမှုနဲ့ညီညာရေးအတွက်ကြိုးပမ်းရှာဖွေရမှာလူအဖွဲ့အစည်းကိုအခြေခံကြကြပြုပြင်ပြောင်းလဲဖို့လိုအပ်နေပြီဆိုတာသူကပြောဆိုသွားပါတယ်။ညီညာရေးအတွက်အရေးကြီးတဲ့အစိတ်အပိုင်းတစ်ခုအဖြစ်တနတ်တန်တွေတိတ်ပြီးအမျိုးသမီးတွေရဲ့အတန်တွေကိုပိုပြီးကြားနိုင်အောင်ဖော်ထုတ်ဖို့မဖြစ်မနေလှုံ့ဆော်ရမယ်တာဝန်တရလို့လည်းပရာမီလာပက်တန်ကပြောဆိုပါတယ်။အစီရင်ခံစာဟာ2023ခုနှစ်တွင်ဖြစ်ပွားခဲ့တဲ့ကမ္ဘာတဝန်းအမျိုးသမီးတွေအပေါ်အကြမ်းဖက်မှုအတည်ပြုနိုင်တဲ့အမှုပေါင်း3600ကျော်ကိုဖော်ပြထားပြီးအရင်နှစ်ကတည်းကစာရင်900ခန့်တုံးတိုးလာတယ်လို့ထောက်ပြထားပါတယ်။တနတ်တန်တွေသာပြန့်နှံ့မနေခဲ့ရင်လက်ရှိဆူဒန်နိုင်ငံမှာတွေ့နေရတဲ့အမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုမျိုးတွေမြင်ရဖို့မရှိဘူးလို့လည်းပရာမီလာပက်ထန်ကပြောကြားခဲ့ပါတယ်ခင်ဗျာ။
မြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံတချို့မှာလူခွင့်ချိုးဖောက်မှုတွေနဲ့လက်နက်ကိုင်စီးရေးပဋိပက္ခတွေကြီးထွားလာနေတဲ့အပေါ်မှာနိုင်ငံတကာလူခွင့်အဖွဲ့ Amnesty International ကသတိပေးလိုက်ပါတယ်။ မြန်မာ၊ဆူဒန်နဲ့အီသီယိုးပီးယားနိုင်ငံတွေမှာလူခွင့်ချိုးဖောက်တာတွေလက်နက်ကင်ပြိပခါတွေတိုးပွားလာနေသလိုဂါဇာနဲ့ယူကရိန်းနိုင်ငံတွေမှာလည်းနိုင်ငံတကာဥပဒေတွေဟာပြက်ပြားလူနီးပါးဖြစ်နေတယ်လို့ Amnesty International ကဒီကနေ့ထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြပါရှိတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရုရှားနဲ့တရုတ်တို့အပါအဝင်ကမ္ဘာအင်အားအကြီးဆုံးနိုင်ငံတွေကအစိုးရတွေကလည်းနိုင်ငံတကာစည်းမျဉ်းနေတဲ့တန်ဖိုးတွေကိုလှည့်လည်ရှုပြီးတော့အပြည်ပြည်ဆိုင်ရာလူခွင့်ကြေညာစာတမ်းမှာပြဋ္ဌာန်းထားတဲ့အချက်လက်တွေကိုအလွဲသုံးစားလုပ်ရမှာဥဆောင်ခဲ့တဲ့အတွက်အရက်သားပြည်သူတွေမှာပြင်းထန်တဲ့ဘေးဒုက္ခတွေခံစားနေရတယ်လို့လည်းအစီရင်ခံစာမှာဖော်ပြပါရှိပါတယ်။ Amnesty International ရဲ့အတွင်းရေးမှူးချုပ် Anas Kalamat ကလည်းပြီးခဲ့တဲ့နှစ်တွေမှာတွေ့ရတဲ့နိုင်ငံတကာစည်းမျဉ်းစည်းကမ်းတွေကိုချိုးဖောက်မှုတွေကတော့မကြုံဘူးလောက်တဲ့အခြေအနေအထိရောက်နေပြီလို့လည်းဆိုပါတယ်။ဒါအပြင်နိုင်ငံပေါင်း155နိုင်ငံမှာအမျိုးသမီးအခွင့်အရေးနဲ့ကြားမဒန်းတူညီမျှမှုကိုဆန့်ကျင်မှုတွေလည်းတိုးလာနေတယ်လို့ Amnesty International အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါသေးတယ်။နီးပညာသစ်တွေဖြစ်တဲ့ဉာဏ်ရည်တုနဲ့စောင့်ကြည့်ရေးကိရိယာတွေရဲ့တိုးတက်ပြောင်းလဲမှုတွေဟာပဋိပက္ခတွေကိုဖြစ်ပေါ်လာအောင်လို့လှုံ့ဆော်တာလူခွေနဲ့လွတ်လပ်ခွင့်တွေကိုထိပါလာတာအထင်ကရရွေးကောက်ပွဲတွေမှာသဘောထားကွဲလဲမှုတွေကိုဖြစ်စေတာလို့လည်း Amnesty International ရဲ့အစီရင်ခံစာမှာသတိပေးဖော်ပြထားပါတယ်ရှင်။
မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေပြည်လဲရေးအာဆီယံအဖွဲ့အတွင်းကအရေးပါတဲ့နိုင်ငံတွေနဲ့တွေ့ဆုံဆွေးနွေးကြဖို့အလဲကျဥက္ကဋ္ဌလာအိုနိုင်ငံကိုအစိုးပြုထားတယ်လို့ထိုင်းနိုင်ငံကြားရေးဌာနကဒီကနေ့ဧပြီလ24ရက်နေ့မှာပြောပါတယ်မြန်မာအရေးဆွေးနွေးကြဖို့ဥက္ကဋ္ဌလာအိုနိုင်ငံအပြင်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကိုလည်းဖိတ်ကြားထားကြောင်းထိုင်းနိုင်ငံကြားရေးဌာနအရာရှိတဦးဖြစ်သူနစ်ကွန်ဒက်ဖလန်ကူကပြောပါတယ်ထိုင်းနိုင်ငံကအရှင်အဖြစ်လက်ခံကျင်းပပေးလို့ရကြောင်းအဆိုပြုထားတဲ့ဒီ CEO ဘက်ကိုကြံအာဆီယံအဖွဲ့ဝင်တွေကစိတ်ဝင်စားသူဘူးသူမဆိုတက်နိုင်တယ်လို့ဆိုပါတယ်။ထိုင်းနဲ့မြန်မာနိုင်ငံအကြားကုန်သွယ်ရေးရအရေးပါတဲ့မြဝတီမြို့ကို KNL PDF အဖွဲ့တွေကအခုလအစောပိုင်းမှာတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်နေဆက်ကုန်သွယ်ရေးတွေရပ်တန့်ခဲ့တဲ့အပြင်မြန်မာဘက်ကထောင်နဲ့ချီတဲ့ဒုက္ခတွေလည်းထိုင်းနိုင်ငံအတွင်းထွက်ပြေးလာခဲ့ကြတာပါမြန်မာပြည်ပအချမ်းကတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံကလည်းနေဆက်မှာလုံခြုံရေးတွေတိုးမြင့်ချထားခဲ့ပြီးပဋိပက္ခကိုတွစ်ဆုံဆွေးနွေးအဖြစ်ရှာကြဖို့အစောပိုင်းကတည်းကတိုက်တွန်းပြောဆိုနေခဲ့တာပါလက်ရှိအချိန်ထိမြဝတီမြို့ရဲ့အခြေအနေဟာတည်ငြိမ်မှုမရှိသေးတဲ့အပြင်မြန်မာနိုင်ငံအတွင်းတခြားဒေသတွေမှာလည်းတော်လိုင်းရင်အားစုတွေနဲ့စစ်ကောင်စီအကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာထိုင်းနိုင်ငံကမြန်မာအရေးဆွေးနွေးဖို့အာဆီယံအဖွဲ့ကိုအခုလိုအဆိုပြုလာတာဖြစ်ပါတယ်ခင်ဗျာ
မြမရေးဆွေးနွေးမယ်လို့ခန့်မှန်းထားတဲ့တရုတ်နိုင်ငံရဲ့ခီးစဉ်ဖြစ်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ဒီကနေ့ပဲတရုတ်နိုင်ငံဘေကျင်းမြို့တော်ကိုရောက်ရှိသွားပြီးဖြစ်ပါတယ်။ဒါကတော့တစ်နှစ်အတွင်းမှာဒုတိယမြောက်ခီးစဉ်ဖြစ်ပါတယ်။နောက်တရုတ်နဲ့အမေရိကန်ကြားမှာတင်းမာမှုတွေကိုလျှော့ချဖို့နဲ့ရုရှားအပေါ်မှာဖိအားပေးမှုတွေတိုးမြင့်နိုင်မှုရည်ရွယ်တဲ့ခီးစဉ်လည်းဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ရဲ့ခီးစဉ်တွင်မှာတော့တရုတ်ထိပ်တန်းခေါင်းဆောင်တွေနဲ့တောက်ကြနေမှာတွေ့ဆုံသွားဖို့ရှိပြီးတော့ထိုင်ဝမ်ရွေးကောက်ခံခေါင်းဆောင်တွေပတ်သက်တဲ့အရေးအပါအဝင်အမေရိကန်ရွေးကောက်ပွဲကာလအတွင်းမှာတရုတ်တို့ရဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေအပေါ်မှာစိုးရိမ်မှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်တယ်လို့ဆီယနာသိမ့်မှုရဲ့နောက်ပိုင်းနိုင်ငံရေးနဲ့လက်နက်ကိုင်ပြိပခါတွေဖြစ်ပေါ်နေတဲ့မြမအရေးနဲ့ပတ်သက်လို့လည်းဆွေးနွေးမယ်လို့ခန့်မှန်းထားပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဟာတရုတ်နိုင်ငံကိုပြီးခဲ့တဲ့၅နှစ်အတွင်းမှာပထမဆုံးလာရောက်ခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့အဆင့်အမြင့်ဆုံးအရာရှိတဦးဖြစ်တယ်လို့အဲ့ဒီခီးစဉ်အပြီးမှာလဲနိုမာလာတကရေကနှစ်နိုင်ငံသမ္မတတွေကြားမှာတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်ဝင်ကြီးဘလင်ကန်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့အမေရိကန်အကြီးတန်းအရာရှိတဦးကတော့အမေရိကန်ပြည်ထောင်စုနဲ့တရုတ်တို့ကြားမှာလွန်ခဲ့တဲ့တစ်နှစ်တုန်းကနှစ်နိုင်ငံဆက်ဆံရေးဟာသမိုင်းဝင်အနေအဆုံအဆင့်ကိုရောက်ခဲ့ပေမဲ့အခုဆိုရင်တော့အဲ့ဒီလိုအနေအထားနဲ့ဆန့်ကျင်ဘက်အခြေအနေကိုရောက်ရှိနေပါတယ်လို့ပြောဆိုထားပါတယ်ရှင်ဗုဒ္ဓဖူးညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစုံဝင်းလိုက်နဲ့အတူကျမစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့ကချင်ပြည်နယ်ဖားကန့်မြို့နယ်ဆယ်စင်းကျေးရွာအခြေဆိုင်စစ်ကောင်စီတပ်စခန်းကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်လိုက်နိုင်တဲ့သတင်းကိုပြောပြပေးကြပါတယ်ကချင်ပြည်နယ်ဖားကန့်မြို့နယ်ဆယ်စင်းကျေးရွာအခြေဆိုင်တဲ့စစ်ကောင်စီတပ်စခန်းတစ်ခုကို KIA ကချင်လွတ်လပ်ရေးတပ်မတော်နဲ့ PDF ပူးပေါင်းတပ်တွေကသိမ်းယူလိုက်နိုင်တယ်လို့နှီးဆက်သူတွေက VOA ကိုပြောပါတယ်။တစ်ချိန်တည်းမှာပဲမိုးမောက်မြို့ဘက်မှာလည်းစစ်ရေးကအတော်လေးတင်းမာနေပါတယ်။ကချင်ပြည်နယ်ဘက်ကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါတယ်ရှင်။
ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ PDF ပူးပေါင်းတပ်တွေဟာဆယ်စင်းရဲစခန်းကိုဒီလ9ရက်နေ့ကစတင်တိုက်ခိုက်သိမ်းယူခဲ့တဲ့နောက်စစ်ကောင်စီတပ်နဲ့ဆယ်ရက်ကျော်ကြာစစ်ရေးတင်းမာနေခဲ့တာပါ ဒီလ20ရက်နေ့မှာတော့ KNA ပူးပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီတပ်ကလည်းလေကြောင်းကပါတိုက်ခတ်ပြီးတော့အပြင်းထန်ခုခံခဲ့ပါတယ်။အင်္ဂါနေ့ညနေပိုင်းမှာစစ်ကောင်စီတပ်ကဆုတ်ခွာခဲ့တဲ့နောက် KNA နဲ့ပူးပေါင်းတပ်တွေကတပ်စခန်းကိုသိမ်းယူနိုင်ခဲ့ကြောင်း PDF နဲ့နှီးဆက်သူတူက VOA ကိုပြောပါတယ
်။ညစစ်တပ်နိုင်သူကသိမ်းလိုက်နိုင်တာပေါ့လေ။သူကတပ်စခန်းကစစ်ပွဲကဒီကဖျက်ပြီးသွားတာပေါ့လေ။ညစစ်တပ်နိုင်သူသူတို့သွားပြီဆိုကြတဲ့နဲ့သူစကံကုန်းကိုရှင်းလင်းလို့တက်ဖို့လဲဆိုတာပေါ့လေ။မမိုင်းနေပါလေရှင်းတာပေါ့လေ။ခဏနေရမပြီးသွားတယ်လို့ပြောတယ်။ဆုတ်သွားတာတော့ဘုရားငါးစုဘက်ကနေလမ်းစုံဘက်ကိုဆုတ်သွားတာအဲ့။သူတို့ဆုတ်သွားပြီးတော့တိမ်းမရမိတာတော့နည်းနည်းတည်းရတော့မသိမ့်ဘူး။ဒီကြီးစံဒီပေါ့လေ။ခင်းရည်နေတော့ပဲဒီတိမ်းလို့ရတာပေါ့။နည်းနည်းတည်းရတော့ဆုတ်သွားတဲ့ချိန်မှာကိုယ်ပြန်တယ်သွားတယ်
။ဆယ်စင်းရွာမှာခမရ116နဲ့SND ရှမ်းနီတက်တွေပူပေါင်းအခြေစိုက်ထားတာပါဆယ်စင်းဒေသခံတချို့ကတော့ဒီလ10ရက်နေ့ KNA ကဆယ်စင်းရဲစခန်းကိုတင်ပိုက်ချိန်ကလေးကဟိုပင်မိုးညင်းတဲ့အခြားဒေသဘက်တွေကိုတင်းရှောင်လာတွေရှိခဲ့ပါတယ်ဒီကနေ့မနက်အစောပိုင်းမှာဖားကတ်မြို့အဝင်ပန်းတင်တံတားမှာလည်းပြစ်ခတ်တက်ခိုက်တာတွေရှိခဲ့ကြောင်းဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြပါတယ်ပြီးခဲ့တဲ့ဒီနေ့လနေ့ကစစ်ကောင်စီတက်တဲ့ KNA အကြားတိုက်ပွဲပြင်းထန်ခဲ့တဲ့ကချင်ပြည်နယ်အရှေ့ပိုင်းမိုးမောက်မြို့မှာတော့ဆက်လက်ပြီးတော့စစ်ရေးတင်းမာနေပါတယ်ဒီကနေ့မှာနှစ်ဖက်အပြန်အလှန်လက်နက်ကြီးပစ်ခတ်တာတွေရှိနေတယ်လို့ဒေသခံအများစုကတော့မြို့ကိုစွန့်ခွာတိမ်းရှောင်နေကြောင်းမိုးမောက်ဒေသခံတူကအခုလိုပြောပါတယ်
။အိုးလက်နက်ကြီးနဲ့ဒုံးတို့နဲ့ဒေသခံကအဲလက်နက်ကြီးကြားမှာဒီဖြစ်ရတာဒေသခံရှောင်ခဲ့တွေကိုတမျိုးလုံးကဘူးမောက်ရှိတော့ကျွန်တော်အခုနောက်ဆုံးထုတ်ခဲ့တာပဲအဲ့ဒါတမျိုးလုံးရှိတော့ဟိုဘူးအောက်ပိုင်းပိုင်းရှိတော့အလင်းကောင်ခန္ဓာအလင်းကောင်ခန္ဓာအဲနေရာကဘူးမောက်ရှိတော့ဒါကြောင့်ကိုဒီလေရှောင်းလို့ရှောင်းနေတော့အခုဒီရှိသေးရပေါ့။ဒီတရားတော့အခုဒီတရားနေရာတော့ရှိသေးရပေါ့
။ကချင်ပြည်နယ်အတွင်းကတိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးတော့မေးမြန်းနိုင်ဖို့ KIA ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပြီးပင်ဒီကနေ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။စစ်ကောင်စီရဲ့ News of Myanmar Telegram သတင်းစာမှာတော့တနက်လာနေ့ကဖြစ်ပွားတဲ့မုံမောက်မြို့တိုက်ပွဲမှာ KIA နဲ့ PDF ပူးပေါင်းတပ်တွေကလက်နက်ကြီးရန်တမ်းပစ်ခတ်တာကြောင့်အရသာ3ယောက်သေဆုံးခဲ့တယ်လို့3ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းဖော်ပြပါရယ်။ဒေသခံတွေကတော့သူတို့အနေနဲ့ဘယ်ဘက်ကပြစ်တဲ့လက်နက်ကြီးဖြစ်တယ်ဆိုတာကိုအတိမပြုတ်နိုင်ကြောင်းပြောဆိုပါရခင်ဗျာ
။ဒါကတော့ကချင်ပြည်နယ်ဖားကတ်မြို့နယ်ဆယ်စင်းကျေးရွာအခြေစိုက်တဲ့စစ်ကောင်စီတပ်စခန်းကို KIA ကချင်လွတ်လပ်ရေးတပ်မတော်နဲ့ PDF ပူးပေါင်းတပ်တွေသိမ်းပိုက်လိုက်ပြီးတော့ဒီကနေ့မနက်ပိုင်းမှာတော့ပူးပေါင်းတပ်တွေဘက်ကဗတ်ဟိုးနဲ့ဖြိုချပြီးနယ်မြေရှင်းလင်းရေးလုပ်နေတဲ့အခြေအနေကိုကိုစီသူကပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်ဆက်ပြီးတော့စီရေးတင်းမာနေတဲ့ကရင်ပြည်နယ်ထဲမှာ KNU ထင်းချုံနယ်မြေညောင်လေးပင်ခရိုင်ဘက်မှာစစ်ကောင်စီကထိုးစစ်ဆင်တိုက်ခိုက်နေတဲ့အခြေအနေကိုပြောပြပေးကြပါမယ်။ကရင်အမျိုးသားအစည်းအရုံး KNU တပ်ဖွဲ့တွေထင်းချုံထားတဲ့ဘကိုးတိုင်းညောင်လေးပင်ခရိုင်မှာစစ်ကောင်စီရဲ့တိုက်ခိုက်မှုကြောင့်ကျေးရွာသားတချို့ထိခိုက်သေဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်နေတာလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ဒေသခံတွေရဲ့လုံခြုံရေးအတွက်လည်းစိုးရိမ်စရာဖြစ်နေတာပါအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်ကရင်မျိုးသားစီယုံတပ်ဖွဲ့သုံးထိတ်ချုပ်နယ်မြေဖြစ်တဲ့ညောင်လေးပင်ခရိုင်ဒေသအခေါ်လေတိုကြောက်ကြီးမြို့နယ်အတွင်းမှာကျေးရွာ၃ရွာကပြည်သူတွေဟာသူတို့အိမ်တွေကိုပြန်ပြီးနေထိုင်နေတော့မှပဲစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်ခဲ့ပြီးရွာသားတွေထွက်ပြေးချိန်မှာလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့တာပါဒီအတွက်ကလေးတငယ်တွေအမျိုးသမီးတွေထိခိုက်သေးဆုံးတာတွေဖြစ်ခဲ့တယ်လို့လည်းဒေသခံတဦးကအခုလိုပြောပါရတယ
်ကျွန်တော်တို့ညောင်လေးပင်ခရိုင်တက်မှာသုံးပါမှာလေတူကြောက်ကြီးမျိုးနေပေါ့အဲ့ကြောက်ကြီးမျိုးနေမှာစစ်နေတိုက်ပွဲမဖြစ်မနေကျွန်တော်တို့ဒီရွာကတော့ကတော့မော်ခုံနဲ့ဘောဘောကလည်းပရေကောအဲယူဟာ၃ရောက်ဒီခါလည်းရ26လေးပဲကျွန်တော်ပိတ်ဆိုတက်ပေါ့အဲ26လေးကလက်နဲ့ကြီးနဲ့တော့ဒါလည်းပဲယူဟာတော့ပြည့်ချက်တယ်ယူဟာသားကြီးကကြောက်ပြီးတော့ဖတ်ပြင်းတဲ့ခါကျတော့လေနဲ့လာပြီးအမိုင်အဲ22ရက်နေ့ညနေ3နာရီခွဲမှာလေနဲ့လာပြီးတော့ဒီဖတ်တဲ့နဲ့ကပြစ်တာပေါ့လေနဲ့ပုံပြတာပေါ့အဲ့မှာလူသမီးနှစ်ဦးတွေ့တယ်မှာနောက်6လသားကလေးလေးတယောက်ပါဝင်လို့အလုံးလူကြီး9ဦးပဲကျန်ရတာပေါ့
ဒီအကြောင်းနဲ့ပတ်သက်လို့စစ်ကောင်စီကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။အဲ့ဒီဒေသဘက်မှာမကြာခဏလေကြောင်းတိုက်ခိုက်မှုတွေကြောင့်ရွာတွေမှာမနေရဲပဲအများရန်တောတောင်တွေထဲပုံအောင်နေထိုင်နေကြရပါတယ်။ကိုယ်ဝင်ကိုယ်ရာကိုပြန်တဲ့အချိန်တိုင်းမှာအခုလိုမျိုးတိုက်ခိုက်ခံရတာတွေကြုံရလေးရှိတယ်ဆိုပြီးဆက်ပြောပြပါတယ်
။သူကဒီရွာလေးကိုခဏခဏသူကတိုက်ပွဲလည်းမရှိဘူး၊ကေအန်ယူမရှိဘူး၊ PDF လည်းမရှိဘူး။သူကလူနေဦးသိဒီကေအန်ယူ PDFယူရမ်းမနေတယ်ပဲသူတို့လူမှန်းလာလားဒါမှမဟုတ်ကျွန်တော်ယူရသားတွေကိုပဲလန့်အောင်နောက်သတင်းမပြည့်ရအောင်ဒီလိုပုံစံလေးထိပြီးတော့ပဲ ရွာထဲကိုဓာတ်ကြီးထည့်နေအောင်ပြီးပါဘူးအနည်းဆုံးပဲတက်ဖို့မရှိတဲ့ဓာတ်ကြီးထည့်နေဆိုရွာကကျွန်တော်တို့ရွာထဲနေလို့မရတော့ရွာကိုတင်လာပြီးနေရတဲ့သူထပ်ပြစ်လက်လက်ကြီးကြီးထည့်လို့ဖွက်ပြင်းနေချိန်မှာပဲညနေဆောင်မှာပဲဖွက်ပြင်းနေတဲ့နေရာကိုလေနဲ့လာပြီးတော့စက်တန်နဲ့လာပြစ်တာပေါ့မိုင်းနဲ့လာကြည့်တာပေါ့
စစ်ကောင်စီတပ်တွေဟာလက်လက်ကြီးနဲ့အချိန်ပေါင်း30ထက်မနည်းပြစ်ခတ်ပြီးမှရွာသားတွေထွက်ပြေးချိန်မှာလေကြောင်းတိုက်ခိုက်မှုတွေကိုလုပ်ခဲ့တာဖြစ်တယ်လို့လည်းအဲ့ဒီဒေတာကကရင်အမျိုးသားလွတ်မြောက်ရေးတပ်ကပြောပါတယ်စစ်ဘေးရှောင်နေတော့မှာပဲစစ်တပ်ကရွာထဲကိုဝင်ရောက်ပြီးရွာသားတွေရဲ့ပစ္စည်းတွေကိုယူဆောင်သွားလေးရှိတယ်လို့လည်းဒေတာကန်တွေကဆိုပါတယ်အဲ့ဒီဒေတာမှာစစ်ဘေးရှောင်နေရတဲ့ရွာတွေကပြည်သူတွေသိန်းကနန်းလောက်ရှိနေပြီးအိမ်တွေကိုပြန်လာတဲ့အချိန်မှာအခုလိုမျိုးအဖြစ်ဆိုးနဲ့ကြုံနေရတာလည်းဖြစ်ပါတယ်ရှင်
ဒါကတော့ကရင်မျိုးသားအစည်းအရုံး KNU ထိန်းချုပ်ရာပဲခူးတိုင်းညောင်လေးပင်ခရိုင်မှာစစ်ကောင်စီကတိုက်ခိုက်တဲ့အတွက်ကြေးရွာသားတချို့ထိခိုက်သေးဆုံးရတဲ့အခြေအနေကို VOA မြန်မာပိုင်းရဲ့သတင်းတောက်မအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စစ်ရေးပြည်ပခါတွေတင်းမာနေတဲ့ကရင်နီဒေသလွိုက်ကော်ဘက်မှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်တဲ့အတွက်ကလေးငယ်နှစ်ဦးအပါအဝင်လူ6ဦးအသက်ဆုံးရတဲ့သတင်းကိုတင်ပြပေးကြပါတယ်စစ်ရေးတင်းမာနေတဲ့ကရင်နီဒေသလွိုက်ကော်မြို့နယ်ဘက်မှာစစ်ကောင်စီတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်နှစ်ဦးအပါအဝင်လူ6ဦးသေဆုံးရတာကတော့စစ်ရာဇဝတ်မှုမြောက်ပါတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကစွပ်စွဲပြောဆိုလိုက်ပါတယ်။လေကြောင်းတိုက်ခိုက်မှုတန်းကြောင့်ပြည်သူတွေရဲ့နေအိမ်အများအပြားလည်းပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကယားပြည်နယ်ဒေသအခေါ်ကရင်နီဒေသကစစ်ရေးနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကနေပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မက်ခင်လေးကတင်ပြပေးထားပါတယ်ရှင်။
လိုက်ကော်မြို့နယ်အနောက်ချမ်းကုန်းတာကြီးရွာမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်စနေနေ့ကကလေးငယ်2ဦးအပါအဝင်6ဦးပွဲချင်းပြီးသေဆုံးခဲ့တယ်လို့လူဒရာစင်ကျော်ဒဏ်ရာရရှိခဲ့ကြောင်းကရင်နီလူအခွင့်ရေးအဖွဲ့တည်ထောင်သူကိုပညာကပြောပါရယ်နေအလုံး30လောက်ပျက်စီးခဲ့တဲ့တိုက်ခိုက်မှုဟာစစ်ရာဇဝတ်မှုကျူးလွန်ရာရောက်တယ်လို့လည်းပြောပါရယ
်စစ်ကောင်စီကတော့စစ်ရာဇဝတ်မှုကတော့အများအားကျူးလွန်နေကြပါတော့အရင်ကကျူးလွန်ကိုလည်းဆက်လက်ကျူးလွန်နေရှိတယ်နောက်ပြီးတော့မှဒီလိုမျိုးတိုက်ခိုက်မှုကရွေချက်ရှင်းရှင်းလင်းလင်းရှိလို့မင်းနဲ့ဒီတက်ကမှုပေါ်တာချစ်စစ်ရာဇမှုအပြင်လူသားမျိုးနဲ့စုပေါ်မှာကျွလုံတော့ရာဇမှုဖြစ်တယ်လို့ပြောလို့ရတော့ဗောနော
်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလူမှုရေးရာဝန်ကြီးဦးအောင်ဝင်းဦးကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးNUG ရဲ့လူအခွင့်အရေးဆိုင်ရာဝန်ကြီးဌာနကလည်းပြီးခဲ့တဲ့ April 20ရက်မနက်7:00နာရီလောက်ကကုန်းတာကြီးရွာကိုစစ်ကောင်စီတပ်တွေက SU-30 ဂျက်လေယာဉ်တစ်စင်းနဲ့ပေါက်အားပြင်းတဲ့ပေါင်300ဘုံနှလုံးကျဲချတိုက်ခိုက်မှုကြောင့်အသက်3နှစ်အရွယ်မက်နေမှာအသက်9နှစ်အရွယ်မောင်တို့အသက်35နှစ်အရွယ်မက်လေးအသက်45နှစ်အရွယ်မက်ညွန့်အသက်65နှစ်အရွယ်ဒေါ်ဇွမ်းနဲ့အသက်85နှစ်အရွယ်ဦးလူတို့စုစုပေါင်း6ဦးထိခိုက်သေဆုံးခဲ့ပြီး20ဦးထပ်မံပြင်းထန်ထိခိုက်ဒဏ်ရာရခဲ့ကြောင်းထုတ်ပြန်ထားပါတယ်ကုန်းတာကြီးရွာဟာအင်ဂျင်200လောက်နဲ့လူဦးရေ900ကျော်နေထိုင်နေပြီးတော့တိုက်ပွဲဖြစ်ပွားခြင်းမရှိဘဲအကြောင်းမဲ့တက်တက်ပြင့်မှတ်ထားတိုက်ခိုက်ခံရခြင်းဖြစ်ကြောင်းနဲ့စစ်ကောင်စီတပ်တွေဟာစစ်ပွဲဆိုင်ရာရာဇဝတ်မှုတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်ကျူးလွန်နေတာဟာထင်ရှားတဲ့အကြောင်း NUG ရဲ့လူအခွင့်အရေးဆိုင်ရာဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဒီမတိုင်ခင် April 19ရက်နေ့မှာတော့လွိုက်ကော်မြို့နယ်ကုန်းတာကြီးရွာနယ်လေးမိုင်အကွာမိုးပြဲမြို့အခြေဆိုင်အမှတ်422ချင်းမြန်တရင်မှာတော့ကရင်နီတော်လိုင်းတပ်ပေါင်းစုတွေနဲ့နှစ်ဖက်တိုက်ပွဲပြင်းထန်ခဲ့တယ်လို့ဒေသခံလူအခွင့်အရေးလှုပ်ရှားသူကိုပညာကပြောပါတယ်နောက်တစ်ရက်မှာပဲကုန်းတာကြီးရွာမှာလေကြောင်းကတိုက်ခိုက်ခံခဲ့ရတာလို့လည်းပြောပါတယ်တချိန်ထဲမှာပဲဒီရက်ပိုင်းအတွင်းကရင်နီဒေသမှာစစ်ကောင်စီကလေကြောင်းပြန့်တမ်းမှုတွေရှိနေခဲ့တယ်လို့ကရင်နီအမျိုးသားများကာကွယ်တပ် KNDF ကဗဟိုပြန်ကြားရေးတာဝန်ရှိသူတာအေးဆိုးက VOA ကိုပြောပါတယ်
။ဖားဆောင်မှာလည်းစစ်စင်ရေးတွေကမပြီးပြတ်သေးဘူး။ငိုပြဲလေးလေးနဲ့စစ်စင်ရေးလည်းမပြီးပြတ်သေးဘူးပေါ့နော်။စစ်ကောင်စီဘက်ကတော့ဒီ20ရက်နေ့တုန်းကလကော်မြို့နယ်ကုန်းတာကြီးရွာပေါ့နော်။အာငိုပြဲနဲ့ဟိုတောဘုံမိုင်လောက်အကွာကကြီးရွာကိုပေါင်900ဘုံနဲ့လာကျဲသွားတယ်ပေါ့နော်။အဲ့ဒါလေတုန်ကနေဥပါဝင်မိသားစုဝင်6ဦးတည်ဆောင်းသွားခဲ့တယ်10ဦးကျော်တန်းရရတယ်ပေါ့ဆိုတော့ဟိုစစ်ကောင်စီကတော့ဒီဂရင်းနီနဲ့တဝိုက်မှာတော့ဒီလေကြောင်းတိုက်ခိုက်မှုတွေလုပ်နေတယ်နောက်ပြီးတော့မှဒီရဟတ်ရင်နဲ့ဒါထောက်ပို့တွေလုပ်နေတယ်ပေါ့ဟိုလေရင်ပြန်တမ်းမှုတွေကလည်းခက်စစိတ်ပဲနောက်ပြီးတော့ဒီရဟတ်ရင်တွေတော်လာလှုပ်ရှားမှုတွေကလည်းခက်စစိတ်ပဲပေါ့နော်
တိုက်ပွဲတွေအတွင်းစစ်ကောင်စီတပ်ဖွဲ့တွေဟာစစ်ဘက်ဆိုင်ရာမှာမဟုတ်တဲ့ပြစ်မှတ်တွေကိုမကြာခဏတိုက်ခိုက်နေရှိတယ်လို့လည်းကရင်နီလူခွင့်ရဲ့တီထောင်သူကိုပညာကပြောပါတယ်
စစ်ကောင်စီတပ်တွေအတေအကျများတဲ့ရက်တွေဆိုရင်အကြောင်းမဲ့ပေါ့နော်လူထုတွေရှေ့ရက်ကိုတီးပြီးတော့မှတိုက်ခိုက်တာဒါလုပ်လို့ လိုလိုလိုလိုထားရှိလို့ပြောလို့ရတယ်ပေါ့နော်။ဘာလဲဆိုတော့လူထုတွေကြောက်အောင်ပေါ့နော်။နောက်ပြီးတော့မှတော်လိုက်အားစုတွေစိတ်ပန်းဆိုင်ရာအရာဇွေဇွာဖြစ်အောင်လုပ်တဲ့နီလန်းတစ်ခုပေါ့နော်။ဒါလည်းအခုမှလုပ်တာမဟုတ်ပါဘူး။နှစ်ပေါင်းများစွာစစ်ကောင်စီစစ်တပ်စစ်စစ်ကလုပ်ခဲ့တဲ့ခင်းကျင်းတစ်ခုဖြစ်ပါတယ်။ဒီလိုမျိုးတို့ကတည်ကျကြဆုံးရှိတဲ့အချိန်မှာသူတို့တိုက်ခိုက်တာရှိတယ်။တစ်ခုနောက်တစ်ခုကတော့ခါကြရင်ကျွန်တော်တို့အတည်ကျဘာမှတက်ပွက်တက်ပွက်မရှိဘဲနဲ့တကယ်ကိုတတမဲ့လူထုတွေနေလို့မရအောင်သူအကြောင်းတွေကိုဖွင့်လို့မရအောင်ပေါ့နော်။အဲဒီမျိုးလုပ်တဲ့ဟာလည်းရှိပါတယ်
။စည်ရည်တင်မာနေတဲ့ဒေသတွေမှာဒေသခံတွေတည်ကျထိခိုက်မှုတွေအတွက်မကြာခဏအပြန်အလှန်အပြစ်ဖို့လို့ရှိကြပါတယ်။ကရင်ဒေသမှာစစ်ကောင်စီတပ်တွေရဲ့တိုက်ခိုက်မှုကြောင့်အာနာသိမ့်ပြီးနောက်ပိုင်း3နှစ်ကျော်ကာလအတွင်းအရက်သားပြည်သူ980ထက်မနည်းထိခိုက်သေဆုံးခဲ့ကြောင်းကရင်နီလူခွင့်ရေးတည်ထောင်သူကိုပညာက VOA ကိုပြောပါရယ်ဒီထိခိုက်သေဆုံးမှုတွေနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေနဲ့ပတ်သက်လို့တီးခြားအတည်ပြုဖို့ကတော့လုံခြုံရေးအခြေအနေအရခက်ခဲနေပါရယ်ရှင
်ဒါကတော့စည်ရည်တင်းမာနေတဲ့ကြားပြည်နယ်ဒေသအခေါ်ကရင်နီဒေသလွိုက်ကော်ဘက်ကစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတွေအသက်ဆုံးထိခိုက်ရတဲ့အခြေအနေသတင်းမက်ခင်လေးပြောပြပေးခဲ့တာဖြစ်ပါရယ်ရှင်ဆက်ပြီးတော့တရုတ်နိုင်ငံယူနန်ဘက်မှာမြန်မာအလုံသမားတွေ MOU နဲ့အလုံလုံခွင့်ရဖို့စီစဉ်နေတဲ့သတင်းကိုတင်ပြပေးခြင်းပါတယ်တရုတ်နိုင်ငံယူနန်ပြည်နယ်ဘက်မှာမြန်မာနိုင်ငံသားတွေတရဝင်းအလုပ်လုပ်ကိုင်နိုင်ရေးနှစ်နိုင်ငံနားလည်မှုသဘောတူစာချုပ် MOU လက်မှတ်ရေးထိုးလိုက်ပြီလို့မြန်မာအလုပ်သမားရေးဌာနက VOA ကိုပြောပါရယ်နှစ်နိုင်ငံတာဝန်ရှိတဲ့သူတွေကြားမှာအသေးစိတ်လုပ်ငန်းစဉ်တွေကိုညှိနှိုင်းပြီးတဲ့အခါကျရင်တော့မြန်မာအလုပ်သမားတွေကိုတရုတ်နိုင်ငံယူနန်ဘက်ကိုစပြီးတော့ဆင်လွတ်မယ်လို့ဆိုပါရယ်ရန်ကုန်ကပေးပို့ထားတဲ့သတင်းအပြည့်အစုံကိုငင်းချန်းကတင်ပြပေးထားပါရယ်ရှင်
မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်မှာကုန်ထုတ်လုပ်ငန်းတွေအတွက်မြန်မာအလုပ်သမားတွေကို MOU စာချုပ်နဲ့တရားဝင်ခေါ်ယူဖို့တရုတ်အစိုးရကလက်ခံလိုက်တာပါမြန်မာဘက်ကအလုပ်သမားတွေဆေးလွတ်ဖို့အတွက်နှစ်နိုင်ငံနားလည်မှု MOU စာချုပ်ကိုလက်မှတ်ရေးထိုးလိုက်ပြီလို့လည်းမြန်မာအလုပ်သမားရေးရာတာဝန်ရှိသူတို့က VOA ကိုအတည်ပြုပါတယ်
တရုတ်ကတော့ကျွန်တော်ယူနန်ပြည်နယ်တွေကတဲဟုံပြည်နယ်ဖွဲပေါ့အဲ့ဒီမှာရှိတဲ့တမှုဆောင်ကိုအဲကျွန်တော်တို့မြန်မာလူ့သမားတွေလာလို့ဖို့ဆိုပြီးတော့သူတို့နဲ့အဲကျွန်တော်တို့ဒီချမ်းပြည်နယ်အစိုးရနဲ့ MOU ထိုးပြီးပါဒီပြည်ဝင်ဗီဇာဆိုင်ရာကိစ္စရက်တွေနိုင်ငံကူးလက်မှတ်ကန်ဆောင်မှုဆိုင်ရာကိစ္စရက်တွေအဲဒါတွေကတော့ process ကိုအနားအဟုတ်မှာဖြစ်ပါလေပြောရင်တော့ဒီတရုတ်နိုင်ငံမူဝါဒအရာကလည်းဒီဘိုးအစိုးရကချုပ်တန်ထားတဲ့ပြည်ဝင်ခွင့်နဲ့ဗီဇာစံတမှုဆိုင်ရာ passport အတူတူတဲ့ဆိုင်ရာတွေကအောက်ပြည်နယ်ကွဲတွေမှာလုပ်နိုင်ကုန်မရှိဘူးအဲ့တော့ဘိုးဆိုးရရဲ့သဘောထားနဲ့သူတို့ရဲ့အတူပြုချက်သဘောတူညီမှုကပို့ပြီးတော့အခက်အခဲကြတယ်လို့ဒီလိုပဲပြောရမှာဖြစ်ပါတယ
်မေလာဇမ်းမှာမြန်မာကိုယ်စားလှယ်အဖွဲ့ကတက်ဟုံးပြည်နယ်ကိုသွားပြီးတာဝန်ရှိသူတွေနဲ့အသေးစိတ်အချက်အလက်တွေကိုဆွေးနွေးဖို့ရှိပါတယ်ဒီဆွေးနွေးပွဲတွေပေါ်မှာမူတည်ပြီးလုံသားစေလွတ်မဲ့အစီအစဉ်အနည်းနဲ့အမြန်ဖြစ်လာလိမ့်မယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံသားတွေဟာတရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာတရားဝင်အလုပ်လုပ်ခွင့်မရှိဘဲယာယီနေထိုင်ခွင့်နဲ့နှစ်ပေါင်းများစွာအလုပ်လုပ်နေကြတာပါရက်လွန်နေထိုင်တာတွေနေဆက်ဖျက်ကျော်တာတွေကြောင့်တရုတ်နိုင်ငံမှာအချင်းကျသူတွေလည်းအများအပြားရှိပါတယ်မကြသေးခင်ကယူနန်ပြည်နယ်ရင်းကျန်းမြို့ကအထည်ချုပ်စက်ရုံနှစ်ခုမှာမြန်မာအလုပ်သမားတထောင်ကျော်ကအခွင့်အရေးတချို့ရဖို့ဆန္ဒပြတောင်းဆိုခဲ့ပါတယ်အလုပ်ရှင်တွေကတောင်းဆိုချက်တွေကိုမလိုက်ရောပဲအလုပ်သမား200လောက်ကိုနေရက်ပြန်ပို့လိုက်ပါတယ်မြန်မာနိုင်ငံအလင်းသစ်အလုံသမားတမကများအဖွဲ့ချုပ်အပါအဝင်ပြည်တွင်းကအလုံသမားရေးရာအဖွဲ့အစည်းတွေကတရုတ်ရောက်မြန်မာအလုံသမားတွေရဲ့အခြေအနေတွေကိုစောင့်ကြည့်နေပြီးတရားဝင်အလုံလုံကင်ခွင့်နဲ့အတူအလုံသမားအခွင့်အရေးတွေအပြည့်အဝရဖို့မျှော်လင့်ကြောင်းလည်းပြောကြပါရခင်ဗျာ
ဒါကတော့တရုတ်နိုင်ငံယူနန်ပြည်နယ်ဘက်မှာမြန်မာနိုင်ငံသားတွေတရားဝင်အလုံလုံကင်နိုင်ရေးနှစ်နိုင်ငံနားလည်မှုစာချုပ် MOU လက်မှတ်ရေးထိုးလိုက်တဲ့သတင်းကိုကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လင်းခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်နေအနေနဲ့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေတဆင့် message ကနေလည်းဆက်သွယ်နိုင်ပါတယ်ရှင်
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မျက်ဖန်တွေကိုတောင်းတမိတာတွေကရင်လုလက်ခွင့်အပေါ်မှာမူတည်နေပါလေ ျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့2024ခုနှစ် April 24ရက်ဗုဒ္ဓဖူးညချမ်းအသံလွှင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ Editor နဲ့ဆွေးနွေးခန်းအစည်းအဝေးကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့အကဲဆက်တဲ့မြဝတီတိုက်ပွဲဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးတွေမှာအချက်အချာကြတဲ့မြဝတီမြို့ရဲ့တိုက်ပွဲတွေကိုတော့ပြည်တွင်းသားမကအာဆီယံနိုင်ငံတွေအပါအဝင်ဒေသတွင်းနိုင်ငံတွေကပါအထိတ်တလန့်နဲ့အာရုံစိုက်ခဲ့ကြပါတယ်။ဒီတိုက်ပွဲမှာထိုင်းနိုင်ငံရဲ့ရည်တည်ချက်ကဘလို့ရှိပါသလဲ။လောလောဆယ်တိုက်ပွဲတွေအရှိန်ရော့သွားတယ်ဆိုပေမဲ့ရှေ့အလားအလာကရောဘာတွေများဆက်ဖြစ်နိုင်ပါသလဲ။ဒီသတင်းပတ်ရဲ့ Editor နဲ့ဆွေးနွေးခန်းအစီအစဉ်မှာဥကျော်စန္ဒာကိုမတ်မြတ်ဒဇေအောင်ကမေးမြန်းဆွေးနွေးထားတာရှုစားနားဆင်ပါရှင်။
မင်္ဂလာပါဦးကျော်စန္ဒရှင်။ဒီမြဝတီတိုက်ပွဲကစစ်ကောင်စီနဲ့ကရင်လက်နက်ကိုင်တပ်ဖွဲ့တွေကြားမှာဟိုတစုံတရာညှိနှိုင်းမှုရှိတယ်ဆိုပြီးတော့တနင်္လာနေ့ကဘန်ကောက်ပို့သတင်းစာမှာရေးထားပါတယ်။အဲ့တော့ဒါနဲ့ပတ်သက်ရင်ဒီမြဝတီတိုက်ပွဲဟာစစ်ရေးအရာအတိုင်းအတာတစ်ခုထိအရှိန်မြင့်ခဲ့တယ်လို့ပြောရင်ရပါမလား
။အရှိန်မြင့်ခဲ့ပါတယ်။ပထမဆုံးအစဉ်သီးသာမြင့်လာတာဆမ်းမြောက်မှာဖြစ်ခဲ့တဲ့2019စစ်စင်ရဲ့နောက်ပိုင်းမှာအစဉ်သိပ်မြင့်လာခဲ့တဲ့Now green ဒီဘက်မှာမြင်လာတယ်ရခိုင်ဘက်မှာဆိုသီးသာမြင်လာတယ်အခုမြောက်ဒီဘက်မှာဆိုတော်တော်ကိုမြင်ခဲ့တဲ့အရှင်ဖြစ်ပါတယ်ဒါကြောင့်နိုင်ငံတကာကပါဒီဟာကိုစူးစိုက်ပြီးတော့အာဒီကိစ္စအသေးအေးကြီးရယ်ဆိုပြီးတော့တိုင်းပြည်ကစူးစိုက်ကြရတာဖြစ်ပါတယ်ဆိုတော့အခုစစ်စပ်ပေးလို့နေတဲ့အရှင်ရော့တယ်လို့သတင်းတွေထွက်လာတယ်ပေါ့လေဒါကလည်းပဲနိုင်ငံရေးပြဿနာပြည်လာမှာမဟုတ်ပါဘူးဒီတိုက်ပွဲတွေဟာနိုင်ငံရေးပြဿနာကြောင့်ဖြစ်နေရတဲ့တိုက်ပွဲသာဖြစ်ပါတယ်စစ်ဆိုတာကနိုင်ငံရေးအတွက်သူတို့နိပရိယပိုင်းပေါ်လေဒါသူတို့အ short တင်းချိန်နေရအတိုးအဆုပ်ဆိုတာလုပ်ရတဲ့သဘောရှိပါတယ်ဒါကြောင့်ဒီဟာကိုကြည့်လိုက်ရင်ဒီပြဿနာလုံးဝပျောက်သွားပြီပြည့်ပြတ်သွားပြီလို့ပြောလို့မရပါဘူးတချိန်ချိန်မှာဘယ်လိုပြန်ဖြစ်လာမလဲဆိုတာကတော့အများအန်းစောင့်ကြည့်နေရမှာဖြစ်ပါတယ်လောလောဆယ်အချိန်ရောရဆိုပေမဲ့
တလောကပဲဒီထိုင်းဝန်ကြီးချုပ်ကနေပြီးတော့မြန်မာနိုင်ငံရဲ့အခုအခြေအနေတွေရတဲ့ဂျားဝင်မဆွက်ရေးမှုကိုဟိုဦးစားပေးနေလို့မရတော့ဘူးပေါ့အဲ့တော့အခုဒီအနေထားထိုင်းကဂျားဝင်တယ်လို့ပြောလို့ရမလား
ပြောလို့ရပါတယ်ဒီကထိုင်းဒီကိစ္စပြန်လဲပြီးတော့တက်တွေဆုံနေပြီဘာသာဆိုလဲထိုင်းဘုဂျုတ်ကြီးတယောက်ကပြောတဲ့စကားထင်ပါတယ်အဲ့ဟာကိုကိုကပြီးရေးရတယ်ထင်ပါတယ်ဆိုတော့ဒါကြည့်ကြတဲ့ကထိုင်းရဲ့ပြောကားကြောင့်ထိုင်းရဲ့ဝင်ရောက်စစ်ဆက်ပြမှုကြောင့်ဒီကိစ္စမှာနည်းနည်းလေးတစ်ဖက်တစ်ဖက်နဲ့ထင်းထင်းပြန်ဖြစ်လာဆိုတဲ့ဘောဘာကြောင့်လဲထိုင်းအတွက်သိအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဂျားဝင်ပါသာဖြစ်မယ်ဂျားမဝင်ဘဲနဲ့ဘယ်မလိုက်ဖန်းနေတယ်လို့လုံးဝမဖြစ်နိုင်ပါဘူးဘယ်မလိုက်ဘူးဆိုတာလည်းပေါ့လေဒါသူကြည့်ပြီးထင်ရမယ်သဘောပေါ်တော့ကြားဝင်ရမှာပဲဝင်ဆွဲရမယ်သဘောဘယ်လိုလဲဆိုတော့သူနဲ့နေစားရင်ကတ်နေရဘူးမြောက်ဒီဆိုတာကမဲဆောင်နေပါမှမဝေးဘူးလမ်းမဆက်သေးရစိတ်ကောက်နေတယ်ဆိုတော့မြောက်ဒီကိုကြောက်လာတဲ့စစ်ပွဲဟာသိအကြီးကြီးကိစ္စဖြစ်တယ်ထိုင်းကဝင်ဆွဲရပါတယ်အာ Igor Vlasevich ကရေးတယ်သူကစီရေးသူနဲ့သူရောက်နေမြန်မာစစ်ကောင်စီအနေနဲ့ကချင်ဘက်ကိုတိုင်းရာ PB ပို့ဖို့ဆိုရလဲပဲလမ်းမဆက်တွေအခက်ခဲအောင်သိပ်မလွယ်လောက်ဘူးရခိုင်ကိုပို့မယ်ဆိုရင်လဲအဆုံနဲ့ရင်ဆိုင်ပြီးတော့တပ်သားတွေဟာဟိုဘက်ကိုထွက်ပြေးတာဆိုတော့ဆက်စရာသာပူကောက်မယ်ဆိုတော့သူတို့ဟာအာသွန်ခွန်ဆိုင်ဖိတိုက်နေတာမြောက်ကြီးပဲဖြစ်တယ်ဆိုတော့မြောက်ကြီးကိုသူတို့ပုံအောက်ပြီးတော့လာနိုင်တဲ့သဘောဖြစ်တယ်အဲဒီတော့မြောက်ကြီးကိုဘုံကျဲတာတွေဘာတွေလှုပ်လာတော့အဲ့ဒီဘက်မှာပေါ့လေဆိုတော့ဟိုနီကီအေရှာကအဲ့စစ်ထိုင်းစစ်တပ်ကိုကူကပ်ပြီးတော့ဖော်ပြလိုက်တယ်ရုရှားကလေရင်တွေတော်နေတော့ပေါ်ပြရဲတွေ့လိုက်ပါတယ်တခြားထပ်မံပြီးတော့ကျွန်တော်ကအတူပြမှုတော့မရခဲ့ဘူးပေါ့လေဆိုတော့တော်တော်ကျပြတ်လာတဲ့ကိစ္စမှာထိုင်းကဝင်ဆွဲလို့ကိုမဖြစ်ပါဘူးဒီကိစ္စမှာသူအနေနဲ့ဒါဝင်ရောက်ပြီးတော့ဆွဲဖက်ရမယ်ကြီးနိုင်ပေးရမယ်ဆိုတာကတော့သိအရေးကြီးတဲ့ကိစ္စလို့ဖြစ်ပါလိမ့်မယ
်ဟုတ်ပါတယ်နောက်ဒီမြောက်ဒီဘက်ကတို့ထွက်ပြေးလာတဲ့စစ်ဆောင်တွေကိုလည်းထိုင်းကတော်တော်လေးကိုကူညီတာကိုလည်းတွေ့ပါတယ်အဲ့တော့ဒီမြမအရေးအခုချိန်နေမှာထိုင်းရဲ့ရည်တည်တဲ့သဘောထားဘလို့ပါလဲဒီရှမ်းမြောက်မှာတုန်းကလည်းတရုတ်နဲ့ဒီလိုအခြေအနေမျိုးရှိခဲ့ရဆိုတော့ဟိုဘလို့များกว่าချားပါလဲ
တရုတ်ရဲ့ဝင်ဆွဲမှုကိုအရင်ပြောဒီရှမ်းမြောက်တိုက်ပွဲမှာတရုတ်ရည်တည်တဲ့မြောက်ဒီတိုက်ပွဲမှာထိုင်းရည်တည်ချက်กว่าပါတယ် ဆံမြောက်တိုက်ပွဲစရခြင်းမှာကိုနိုင်ကတရုတ်ရဲ့ပယောကမကင်ဘူးလို့သုံးသပ်သူတွေပြောကြပါတယ်။တရုတ်ကမြောက်မပေးတော့ဘာမိစိမ်ပြခဲ့တယ်မမြင်ရောင်ဆောင်နေခဲ့တယ်။ဘာကိုပေးထားတဲ့လက်နက်တွေကသူဒီဆံမြောက်တိုင်းရင်းသားအင်အားစုတွေရောက်ပြီးတော့အဲ့ဒီကနေတိုက်ကြတယ်ဆိုတော့တရုတ်ရဲ့ပယောကမကင်ဘူးပေါ့လေ။တရုတ်ရဲ့အကျိုးစီးပွားကြားဖြန်းကိစ္စရောင်သူတို့နိုင်ငံမှာအများကြီးထိခိုက်နစ်နာနေတဲ့အကြောင်းဒီဟာကိုဖြစ်ရှင်းခိုင်းတာစစ်ကောင်စီကမဖြစ်ရှင်းလို့သူကအစားလေးတုံးပြတဲ့သဘောလိုယူဆတယ်။ထိုင်းမှာတော့အဲ့လိုမဟုတ်ဘူး။ထိုင်းကဘယ်တော့မှစစ်ဖြစ်စရာမဟုတ်ဘူးဒီနေရာမှာ။သူတို့လက်သက်မွေးထားတဲ့အဖွဲ့ဆိုရယ်ဒီဘက်မှာတော့မရှိဘူးထိုင်းအနေနဲ့။ထိုင်းလက်ရှိအစိုးရမှလည်းပဲထိုင်းစစ်တပ်ရဲ့ဩဇာကစိတ်မလွတ်ကင်းလေးဘူးလို့ပြောကြတယ်။ဆိုတော့သူတို့မြန်မာစစ်တပ်နဲ့ထိုင်းစစ်တပ်နဲ့ရင်းနှီးမှုရှိတော့သူတို့ရဲ့အကျိုးစီးပွားချင်းဆက်နွယ်ရင်လည်းစစ်တပ်ချင်းတာလျင်ဆက်နွယ်မှုရှိမယ်ထင်ပါတယ်။ဆိုတော့ဒီတိုက်ပွဲမှာကတော့ထိုင်းအနေနဲ့တရုတ်ရဲ့သဘောထားမျိုးအစကတည်းကမရှိခဲ့ဘူး။သူတို့နိုင်ငံနဲ့နမိတ်ထက်ကိုရောက်လာရင်တော့သူကာရမှာပဲအစကတည်းကနေဆက်ကြော်လိုက်ရင်ပြစ်မယ်ခတ်မယ်ဆိုပြီးတော့အမိန့်ပေးထားပြီးတော့စစ်တပ်တွေကိုအဲ့မှာခြားထားတာကိုလည်းတွေးရပါတယ်။ခိုင်းရဲ့ရက်ဒီရဲ့ဟာစောင့်ကြည့်ပြီးတော့သူတို့ဘက်ကိုကြော်လာမယ်သူတို့အချုပ်ချာအနာကိုတစုံစရာထိပါလာမယ်နစ်နာလာမယ်ဆိုရင်သူတို့ကချင်းတုံ့မြန်မှာပဲဖြစ်ပါတယ်ဆိုတော့အခုလည်းပဲဒုက္ခသည်တွေဝင်လာတာကိုထက်ကသူတို့အတွက်မနိုင်မနှင်းပြဿနာဖြစ်လာမယ်တရားဒုက္ခသည်တချို့ကိုလည်းပြန်သောဖို့တဲ့သူကလုပ်တယ်။နောက်မြောက်ဝတီပရိသတ်မြောက်ဝတီလူထုပြောရမယ်ဆိုရင်မြောက်ဝတီပြည်သူတွေကလည်းမြောက်ပြည်ကိုပြန်ပြီးတော့နေကျင်ရဟန်တူပါတယ်သူတို့ကမြောက်ပြည်ဟာစစ်ပွားရေးအဖြစ်သိအခိုင်အမာမျိုးတစ်မျိုးဖြစ်နေတဲ့ဒေသမှာအဲဒေသခံတွေကလည်းပဲစစ်ပွားဒုက္ခတွေအဖြစ်ဟိုဘက်မှာခိုလှုံရတာတဲ့သူတို့မျိုးမှာလည်းသူတို့အေးအေးဆေးပြန်နေလူကျန်တူပါတယ်ဒါတွေရောက်လာပဲသူတို့ရှင်နိုင်မှုဖြစ်နိုင်တယ်လို့ထင်ပါတယ်ဒါလည်းယာယီပေါ့လေနောက်ပါဆက်ဖြစ်မယ်တော့မသိနိုင်ဘူးပေါ့
နောက်ဒီမြောက်ဝတီဟိုတိုက်ပွဲကိုနိုင်ငံတကာကဟိုအာယုံဆိုင်လာတာကိုတွေ့ရတယ်လို့မျိုးအာဆီယံနိုင်ငံသားရေးဝန်ကြီးတွေကလည်းပဲဒီတိုက်ပွဲတွေကိုချက်ချင်းရပ်ဖို့အတွက်ကိုဟိုကြေညာချက်ထုတ်ပြီးတော့တောင်းဆိုခဲ့ပါတယ်အဲ့တော့အာဆီယံနဲ့ကုလသမဂ္ဂတို့လိုအဖွဲ့တွေအနေနဲ့ဟိုဒီတက်ပို့ပြီးတော့ဘာလုပ်ပြီးနိုင်ပါလဲ
ဒီတက်ပို့ပြီးလုပ်ပေးမယ်ဆိုတော့အာဆီယံကပြောလာတာကိုအရင်ပြောပြီးဆိုအာဆီယံဟာဒီလိုတော့ပြောမှာပဲအာဆီယံကဒီကိစ္စအတွက်အဓိကတာဝန်အရှိဆုံးဆိုပြီးတော့သူ့ကိုပဲတွန်းပို့ထားကြတာအာဆီယံကအဖွဲ့အစည်းနဲ့လုပ်မယ်ထိုင်းတို့ဘာတို့တနိုင်ငံချင်းလုပ်တာလည်းသူကမကြိုက်ဘူးဆိုတော့ဒါပေမဲ့အခုလောလောဆယ်ကထိုင်းလုပ်တာကပို့ပြီးထောင်နေအာဆီယံကပြောမှာပဲဒါချက်ချင်းရက်ပါချက်ချင်းရက်ပါဆိုပြီးပြောမှာပဲသို့ပေမဲ့အခုရက်သွားတဲ့ကိစ္စမှာထိုင်းရဲ့ပြောကားသာပို့ပြီးတော့ပါတယ်လို့ပြောနိုင်မှာဖြစ်ပါတယ်အာဆီယံရဲ့အဖွဲ့တစ်ခုလုံးအနေနဲ့ကသိထည့်မှုမရှိဘူးအာဆီယံရဲ့ပြောတာပါနောက်အစည်းအဝေးကိစ္စတစ်ခုက humanitarian corridor ခေါ်တော့ဒုက္ခသည်တွေဆန္ဒမှုအကူအညီပေးဖို့လမ်းကြောင်းတော့ဖွင့်လှစ်ပေးထားပါဒါကတော့ပြောနေရပါပဲဒီဟာပဲအာဆီယံကတော့ဒီထက်ပိုပြီးတော့ဘယ်လောက်လုပ်ရနိုင်မလဲမသိကြပါဘူးအခုရထားတဲ့ဒီနည်းနည်းအချိန်ရော့နေတာကိုဆက်လက်ပြီးတော့ရောသားအောင်အာဆီယံလုပ်နိုင်မယ်လို့တော့သိပြီးတော့မမျှော်လင့်နိုင်ဘူးထင်ပါတယ်ကုလသမဂ္ဂလည်းထူးထူးလကောက်ပါပဲကုလသမဂ္ဂဘယ်တော့မှပြတ်ပြတ်သားသားဆုံးဖြတ်ချက်ချပြီးတော့ဝင်ရောက်ဆောင်ရွက်နိုင်ခြင်းမရှိပါဘူးအဓိကရုရှားတို့တရုတ်တို့ရှိနေတယ်တရုတ်ကလည်းတဲ့သဘောတူချင်းပြီးတော့ဒါပါခလာအပ်စင်းဘောလီမဲမပြေပဲကြားနေတဲ့နေထိုင်မျိုးနေခဲ့ရင်တော့မှာရုရှားကတော့တစ်ဖက်သက်စစ်ကောင်စီဘက်ကလုံးဝယက်တီနေမှာဖြစ်ပါတယ်ဆိုတော့ကုလသမဂ္ဂလည်းဘာမှရှင်းတွန်းနိုင်မှာမဟုတ်ပါဘူးဆုံးဖြတ်ချက်ချတာဝန်ထဲကြောင့်ဒါဆုံးဖြတ်ချက်ထုတ်ပြန် resolution ချတာလောက်ပဲဖြစ်နိုင်မယ်လို့ထင်ပါတယ်
အခုဒီ April 24နဲ့24ရက်နေပြီးတော့26ထိ American နိုင်ငံသားရေးဝန်ကြီး Anthony Blinken ကတရုတ်နိုင်ငံကိုသွားပါမယ်။အဲ့ဒီခီးစဉ်မှာမြန်မာအရေးကိုလည်းထည့်ပြီးတော့ဆွေးနွေးမယ်လို့သိရပါတယ်။တစုံတရာမျှော်လင့်နိုင်ပါမလား
။အာဟုတ်ကဲ့မြန်မာအရေးဆွေးနွေးမယ်ဆိုတော့မဆွေးနွေးမဖြစ်မြန်မာလည်းလိုပြဿနာကြီးတွေဖြစ်နေတာသူတို့နိုင်ငံကြီးနှစ်ခုတွေ့တော့ဆွေးနွေးမယ်ဆိုတာတော့ထည့်ပြောမှာပေါ့လေ။အဲမဲ့သူတို့ရဲ့ဆွေးနွေးမယ့် agenda ထဲမှာမြန်မာအရေးဟာထိတ်ဆုံးမှာတော့မရှိနိုင်ဘူးဆိုတော့လုံးဝသိကြပါရယ်။အောက်ဆုံးမှာပဲရှိပါလိမ့်မယ်။သူတို့ကဒီဟာတဲ့အရေးကြီးတဲ့ကိစ္စတွေအများကြီးပါတရုတ်အမေရိကန်တနိုင်ငံကြားဆက်ဆံရေးဟာအမေရိကန်ကအခုစီးရီးအကူအညီတွေဒါဘီလီယံကျားနဲ့ကြီးပြီးတော့ပေးဖို့အတွက်ယူကရိန်းရဲ့အစ္စရေးရဲ့တိုင်ဝမ်ရဲ့စသဖြင့်အဲ့လိုမျိုးပေးလိုက်ဆိုတော့ဒီကိစ္စကိုသူတို့ညှိရမှာဖြစ်ပါတယ်အဓိက။အမေရိကန်ကတရုတ်နဲ့လိုချင်တာစီးရီးအဖြစ်ပဋိပက္ခကွန်ဖရင့်ရှင်းမဖြစ်လို့ဘူးတင်းတင်းမာမာတော့ပြန်ရမယ်ဆိုတော့စီးပွားရေးလည်းသူတို့ဆက်လုပ်မှာပဲဒါကြောင့်အမေရိကန်ဘန်ဒါရီဝန်ကြီးလည်းမရခနာသွားတယ်အခုလည်းပဲဒီကိစ္စကိုသူတို့အဓိကထားပြီးညှိမှာပဲသင်ပါတယ်အဲ့ဒီကိစ္စသူတို့အခုညှိပေးတဲ့ကိစ္စနဲ့တရုတ်ကိုတရားစင်ခေါ်ခြင်းမဟုတ်ဘူးဆိုတော့သူတို့အဓိကညှိရပါလိမ့်မယ်ဆိုတော့အဲ့ဒီပြဿနာတွေကိုတစ်ခုချင်းညှိမယ်ထိုင်းဝန်ကိစ္စလည်းအများကြီးသူတို့ပြောမှာပေါ့အဓိကအဖြစ်ဆိုတော့ မြန်မာအရေးကိုပြောဖို့အချိန်တော်ရပါမလားဒါပဲပြောရင်ဆိုတော့သိကောင်းတယ်တကယ်ဖြစ်နိုင်တဲ့အိတ်လန်းဟာဟိုသူသုံးသပ်လူရရေးခဲ့ပါတယ်တရုတ်နဲ့အမေရိကန်ကတော့အဲ့ကိစ္စထားမင်းတို့နဲ့ငါတို့ဟာမြန်မာနိုင်ငံနဲ့ပတ်သက်ပြည်လဲအောင်နှစ်ဖက်လုံးထိန်းပြီးတော့ငါတို့လုပ်ကြမယ်ဆိုရင်အများကြီးဖြစ်နိုင်တယ်လို့သုံးသပ်သူတွေရှိပါတယ်ဒီလိုသဘောမျိုးရရင်ပေါ့လေဘာကြောင့်လဲဆိုတော့ဒီမြန်မာနိုင်ငံငင်းကြမ်းရင်နှစ်ဖက်လုံးသူကစုစီကိုစီပေါ့လေထားပြီးတော့သူ့ဘူးကိုမနဲ့နှိမ့်နိုင်ပြီးတော့မြန်မာနိုင်ငံကိုထိန်းချနိုင်မယ်ဆိုတော့သုံးသပ်သူတွေကြေကြရရှိပါတယ်အဲ့ဆိုတော့အဲ့ဒီတိုင်းဖြစ်လာရင်တော့အကောင်းဆုံးလို့ပြောမှာပါအ
ဲ့တော့ဒီစစ်ကောင်စီထဲမှာလည်းအခြေအနေတွေကရိုင်းနေနေတယ်ဆိုရဲသတင်းတွေလည်းထွက်နေပါတယ်ဒီသတင်းတွေကတော့ဘယ်လောက်ထိမှန်ကန်နိုင်
သတင်းတွေလုံးပြောရင်ကောလာဟာလာလို့ပြောပြောမှာဒါပေမဲ့မြန်မာနိုင်ငံမှာသတင်းကလက်ဆုပ်လိုက်ကင်အာကိုရတဲ့သတင်းဆိုတာသိရှားပါပါတယ်စစ်ကောင်စီတက်လာတော့သတင်းလွတ်လပ်ခွင့်လုံးဝမရှိတော့ဒီကောလာဟာလာတွေဒါပဲထွက်လာတာပဲအခုလူပဲဖရဲသီးလားဟလားအတွင်းကထွက်လာတဲ့သတင်းအဲ့ဒီသတင်းတွေကိုအခြေခံပြီးတော့ခံမှန်းရတယ်တကယ်လည်းပဲဒီဟာမှန်သွားတာလည်းအများကြီးပဲဆိုတော့အဲ့ဒါလုံးဝပြစ်ပယ်ထားလို့မရဘူးဒီလိုပဲပြောမယ်နောက်သဘောတရားတစ်ခုကဘာရှိတယ်လဲဆိုတော့စစ်တပ်မှာဘယ်အဖွဲ့အစည်းမှာပဲဖြစ်ဖြစ်သူတို့ကြာဆုံးနေတယ်စစ်တပ်ရှင်စစ်မျိုးမှာအရှုံးနဲ့ကြီးပဲရင်ဆိုင်နေရတယ်တစ်ချိန်လုံးအဆေးရစရာထွက်ပြေးတာလက်နေချတာထိနာတာတွေပဲဖြစ်နေရဆိုတော့ခေါင်းဆောင်မှုအပေါ်မှာအထင်သေးလာမှာပဲယုံကြည်မှုနဲ့လာမယ်သူတို့ဟာသူတို့တက်ကထွက်ပြေးတာတွေဘာတွေရှိလာကြမယ်စိတ်ဓာတ်ပြတ်ပြတ်လာမယ်ဆိုတော့ဒီအချိန်မှာခေါင်းဆောင်မှုကိုသူတို့ institution တစ်ခုအနေနဲ့စစ်တပ်ဆက်လက်ရှင်သန်စီရင်ခေါင်းဆောင်မှုဖျက်ရှားမယ်ဆိုတော့စစ်တပ်တွင်ကလူတွေစစ်တပ်နဲ့ပတ်သက်တဲ့လူတွေတကယ်သဘောပေါက်လာကြမယ်ဆိုတော့သိကြပါတယ်အဲ့ဒါကြောင့်လည်းပဲဒါအနာသိမ့်ဖို့လုပ်တယ်ဆိုရဲသတင်းတွေထွက်လာတယ်အနာသိမ့်ဖို့လုပ်တယ်ဆိုတာတည်းအဓိကသူတို့ခံမှန်းကြတာကတော့တချို့ဖန်ပြန်ပြီးတော့ဖန်နေပေါ့လေသူတို့အဲ့ဒီစစ်တပ်ကိုရှင်းပြနိုင်မယ်ဆိုရဲလူတွေကိုသူတို့အကြောင်းမျိုးမျိုးအပြစ်တွေရှာပြီးတော့သူတို့ဖန်တယ်တရားစွပ်စွာတွေလုပ်တယ်ဆိုတော့အဲ့ဒီကိုကြည့်ပြီးတော့ခံမှန်းကြတာဖြစ်ပါတယ်ဒါလည်းဖြစ်နိုင်တယ်သူပဲစဉ်းစားစရာကအဲ့လိုခေါင်းဆောင်မှုကိုဖယ်ရှားခြင်းနဲ့လူတွေတတ်တွင်းမှာပေါ်ပေါက်လာလို့ဖယ်ရှားတာအောင်မြင်သွားတဲ့ထားပါတော့ဒီမိုကရေစီအတွက်အားတက်စရာလားဒီလူတွေကပို့ပြီးတော့တောင်မှတင်းမာလာနိုင်တယ်လို့လဲသုံးသပ်ချက်တချို့ကရှိပြန်သေးတယ်ဒီလူတွေကအခုလက်ရှိခေါင်းဆောင်မှုကိုဖယ်ရှားခြင်းနဲ့ကိုနှိုက်ကဒီကောင်တွေစိတ်ညံ့တာပဲဒါဝန်မခံကြဘူးဖယ်စားငါတို့တက်လို့မဆူပြီးတော့အဲ့လိုလက်သေးလက်မောင်းတန်းပြီးတော့တက်လာမဲ့လူတွေသာဖြစ်နေဆိုတော့ပြည်သူတွေအတွက်စက်ညာပြီးတော့ဟာဒီမိုကရေစီရဲ့လူခွင့်ရေးပေးဖို့ငါတို့စနစ်ပြောင်းသိမ့်ပြီးဆရာနာရှင်စတင်ကဖယ်ရှားသိမ့်ပြီးဆိုရဲသဘောမျိုးနဲ့တက်လာမယ်လို့တော့မပြောလင့်နိုင်ဘူးလို့ထင်ပါတယ်အဲ့လိုဖြစ်လာမယ်တော့အကောင်းဆုံးပေါ့လေအဲ့လိုသေးကောင်းပေါ့လိုက်တော့ဒါပေမဲ့ကျွန်တော်တော့မထင်ပါဘူးအဲ့လို
ဒီတော့အခုအခြေအနေမျိုးမှာပေါ့မြန်မာအရေးပြည်လဲဖို့တစုံတရာထွက်ပေါက်ရှိလာနိုင်မဲ့အလားအလာကရောဘယ်လိုရှိပါလဲ
စိုးစိုးကပြောသလိုပါပဲအမေရိကန်တို့တရုတ်တို့ပေါ့လေဒီကိစ္စမှာနှိမ့်နှိုင်းပြီးတော့သူတို့နိုင်ငံကြီးတွေကလည်းပဲကဲမင်းတို့တော်ကြတော့ဖြစ်စင်ကြတော့ဆိုရင်တော့ဖြစ်ပါလိမ့်မယ်အဲ့ဒါကအဓိကကြပါတယ်ဆိုတော့လက်ရှိခေါင်းဆောင်ကငါအရင်နေ့နေပြီးကဲဒီဟာကိုငါပုံမှန်ပြန်ရအောင်လုပ်မယ်ဆိုတော့တရှင်းလျှော့ပေးသွားမယ်ဆိုရင်တော့မပြောတတ်ဘူးအဲ့လိုသွားခွင့်ခေါ်လျှော့ခွင့်ခေါ်သူတွေကပေးပါမလားအဲ့လိုလုပ်မယ်ဆိုရင်ဖယ်ရှားပလိုက်မလားဒါဖြစ်ထိုင်တဲ့ possibility တွေကအများကြီးရှိနေပါတယ်ဆိုတော့ဒီပြပြောဖို့ကအင်တန်ခက်တဲ့အခြေအနေလို့ပြောမှဖြစ်ပါလိမ့်မယ်ဆရာ
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ကျေးဇူးပါခင်ဗျာ
အကဲဆက်တဲ့မြဝတီတိုက်ပွဲဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စန္ဒကိုမမျှတစင်အောင်ကဆွေးနွေးမေးမြန်းထားတဲ့အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာရှင်အခုဆက်ပြီးတော့ generation z ကိုအလှည့်ပေးကြပါတယ်ကမ္ဘာအပျော်ရွှင်ဆုံးနိုင်ငံအဖြစ်နဲ့ခုနှစ်နှစ်ဆက်တိုက်နေရာရထားတဲ့ဖင်လန်နိုင်ငံမှာပညာရေးစနစ်ဟာလည်းကမ္ဘာအကောင်ဆုံးထဲမှာပါဝင်ပါတယ်။အဲ့ဒီမှာမြန်မာလူငယ်တွေပညာသင်ကြားနိုင်တဲ့အခွင့်အလမ်းတွေရှိပါတယ်လို့ဖင်လန်မှာကြောင်းတက်နေတဲ့မြန်မာကျောင်းသူက VOE ကိုပြောပါတယ်။ပြီးတော့ဖင်လန်နိုင်ငံဟာပညာသင်ကြားနေတဲ့လူငယ်တွေအတွက်လုံခြုံစိတ်ချမှုအရှိဆုံးနိုင်ငံလည်းဖြစ်တယ်လို့သူကဆိုပါတယ်။ဒီလိုမျိုးဒီကောင်းခြင်းတွေနဲ့ပြည့်စုံတဲ့ဖင်လန်နိုင်ငံမှာပညာသင်ယူနိုင်မှုဘာတွေပြင်ဆင်သင့်တယ်လဲဆိုတာကိုမက်ခင်လေးက Generation Z ပရိသတ်အတွက်စကားပြောထားတာရှုစားနာဆင်ပါရှင်။
Hey Gen Z တို့တက်ချင်ရောက်ပြန်ပြီနော်။ကဲ Gen Z တို့ရေကမ္ဘာပျော်စရာအကောင်းဆုံးနိုင်ငံဖြစ်ခုနှစ်နှစ်ဆက်တိုက်နေရာယူထားတဲ့ဖင်လန်နိုင်ငံရဲ့ပညာရေးအကြောင်းသိနိုင်မှုတွေအဲ့ဒီမှာအထက်တန်းပညာသင်ယူနေတဲ့မြန်မာကျောင်းသူလေးတယောက်နဲ့စကားပြောထားတယ
်။ Tamina Mera Shipova Tamie Khu Finland နိုင်ငံ Garu High School မှာဆယ်တန်းကျောင်းသူဖြစ်ပါတယ်။
ဖင်လန်မှာကျောင်းတက်မယ်ဆိုလို့ရှိရင်တခြားနိုင်ငံမှာသွားပြီးတော့ပညာသင်တာနဲ့မတူဘဲနဲ့ထူးထူးခြားခြားပြင်ဆင်ရတဲ့အရာတစ်ခုရှိတယ်။အဲ့ဒါဘာများဖြစ်မလဲ။
စာရွက်စာတမ်းနေရာတော့တခြားနိုင်ငံမှာသွားပြီးရှောက်တာနဲ့တော့အတူတူပဲဒါပေမဲ့ထူးထူးခြားခြားပြင်ဆင်ရမယ်ဆိုရင်တော့သမီး Finns are Finn language ကိုတော်တော်ပြင်ဆင်ရမှာပေါ့နော်ဘာလို့လဲဆိုတော့သမီးဆိုရင်2020 February ကတည်းကစပြီးတော့finance tutor နဲ့ Finn language ကိုသင်ခဲ့ရပါတော့ပြီးတော့ level 3ခုရှိရယ် beginner intermediate all stars bm master ai အကောလုံးကို bm မှာသူတို့ရဲ့လက်ခံတဲ့ Finn language certificate B1.1 level ကို somewhere အမီမှာကျောင်းလျှောက်လို့ရတာပေါ့နော
်အခက်ခဲတွေကဘာတွေရှိနိုင်လဲ
ကျောင်းတွေမှာအကောလုံးက Finn လိုပဲသင်တယ် English စာရောတခြား language တွေက language class ကလွယ်လို့အကောလုံးက Finn လိုပဲသင်တာအစကတည်းကသမီးတိထားအရင်ခက်တယ်လို့တိထားတယ်ဒါပေမဲ့တေချာတင်ကြည့်လိုက်တော့သူတို့ရဲ့ခက်တာကြတော့ grammar ဘိုင်းနည်းနည်းခက်တယ်။နောက်ပြီးတော့English စာနဲ့လည်းတိတ်မတူဘူး။နောက်ပြီးတော့ဒီ Europe ထဲမှာဆိုရင်တခြား language တွေက English နဲ့နည်းနည်းဆက်ဆက်နေရပေါ့။ဒါပေမဲ့ Finn language ကြတော့လုံးဝခွဲသွားတယ်။အဲ့တော့သမီးဆိုရင်စကားပြောတာတော့နားလဲတာတော့အရင်ခက်ခဲပေါ့နော်။နောက်ပြီးတော့အခု Finland ကိုရောက်တဲ့အချိန်တုန်းကဆီယာမားရေစကားပြောရဆိုရင်လုံးဝတိတ်ပြီးတော့နားမလဲဟာပဲဖြစ်ခဲ့ပြီးတော့စာကြည့်ရတယ်အရင်ပို့ပြီးစူးစမ်းရပေါ့သူများရေးထားလို့မြင်ဒါပေမဲ့တဖြည်းဖြည်းအချိန်နဲ့အချိန်နဲ့ကြာလာရင်တော့တေချာရသွားပြီးတော့ချောချောမှုဖြစ်သွားမှာပေါ့နော
်ပညာရေးစနစ်မှာလည်းဖင်လန်နိုင်ငံပညာရေးစနစ်ကအကောင်းဆုံးထဲမှာပါတယ်တဲ့အဲ့ဒီတော့သူတို့ရဲ့ပညာသင်ကြားမှုပုံစံကရောဘယ်လိုရှိနေလဲ
ဒီကဟိုဟာကျောင်းရဲ့စနစ်ကကွာရပေါ့နော်တခြားနိုင်ငံတွေသမီးအထိုင်းမှာတော့ဗမာပြည်က international school မှာတော့သွားရဲ့ system နဲ့မတူဒီမှာဖဲဘာသာဖြစ်ဖြစ်ပဲရွေးလို့ရတယ်နောက်ပြီးတော့တစ်နှစ်လုံးမှာဗာဒီလိုဒီ6ဘာသာဆို6ဘာသာပဲမဟုတ် period 5ခုရှိရဲအဲ5ခုတဲမှာတစ်ခုရောဘယ် course ရွေးချင်ရွေး chemistry course တစ်ခုရွေးချင်ရွေးအဲ့လို course like course line နဲ့ creditthe course ကို credit နှစ်ခုပေးရဲ။နောက်ပြီးတော့3နှစ်မှာ150 credit ပေးရပါတော့။3နှစ်ပြီးရင် matriculation exam ဆိုရဥစားရှိရဲ။အဲ့ဒါhigh school 3နှစ်လုံးမှာသင်ခဲ့တဲ့မြတ် subject 5ခုရွေးပြီးတော့ဖြေလို့ရရပေါ့။တက္ကသိုလ်ဝင်ခွင့်ဆောင်ွယ်လိုမျိုး။အဲ့ဒါဆိုတော့တမီးခု physics matriculation exam physics ဖြေချင်တယ်ဆိုရင်ရှိတဲ့မြတ် physics course တွေအကုန်လုံးတက်နိုင်လောက်ယူထားရမယ်3နှစ်ထဲမှာပေါ့။အဲ့လိုမျိုးဆိုတော့လူကျောင်းသူတယောက်နဲ့တယောက်ပုံမှုတည်းရဲ့ကိုရွေးချင်တဲ့ဘာသာရပ်တွေ
ပြောစရာအကောင်းဆုံးနိုင်ငံဖြစ်တယ်ဆိုတော့အဲ့ဒီမှာရှိနေတဲ့လူမှုပတ်ဝန်းကျင်ကလူငယ်တွေအတွက်ဘလောက်ထိလုံခြုံမှုရှိနေလဲ
။သမီးတခြားနိုင်ငံတွေသွားဖို့ရဲ့သွားတဲ့အချိန်မှာလို့ညမှာလမ်းတစ်ယောက်တည်းလမ်းလျှောက်တာတော့ဘာလို့ဆိုတိတ်ပြီးတော့စိတ်မချရခံစားချက်ရရပေါ့နော်။ဒါပေမဲ့ဒီမှာတစ်ယောက်တည်းလမ်းလျှောက်တာတော့မဟုတ်အရင် safe ဖြစ်တဲ့ feeling အရင်ရရဲပြီးတော့ဒီက government support system ကလည်းအရင်ကောင်းတယ်ဘာလို့လဲဆိုတော့ health care လည်း free နောက်ပြီးတော့ကျောင်းမှာဆိုရင်လည်းကျောင်းနဲ့ပတ်သက်တာဆိုလို့ပတ်စံတစ်ခါမှမကုန်ဘူးဘာလို့လဲဆိုတော့သူတို့ကအရင် supporting လည်းကောင်းတယ်နောက်ပြီးတော့သူတို့ education ကလည်းကောင်းတယ်နောက်ပြီးတော့ fin နေဆိုရင်လုံးဝ flexible ဖြစ်တယ်ဘာမှစိတ်ပူစရာအသေးမရှိကြဘူးပေါ့နော
်အထက်တန်းတက်ချင်တဲ့ကျောင်းသားတွေအတွက်ကုန်ကြစိတ်ကောဘယ်လောက်ထိရှိမလဲ
ဒီမှာကိုယ့်အကူညီဖို့ကုန်ကြစိတ်ပဲကုန်ခြင်းကုန်မယ်ဒါပေမဲ့ကျောင်းနဲ့ပတ်သက်တာဆိုရင်တော့လုံးဝအဲ့လိုအရင်အများကြီးမပေးရဘူးဘာလို့လဲဆိုတော့ကျောင်းမစခင်ကျောင်းမတက်ခင်ကျောင်းလျှောက်တဲ့အချိန်မှာဆိုရင်တော့တမျိုးဖင်းစာတင်တဲ့အဲ့ program နဲ့တမီးရော finance future နဲ့လာဆိုတော့အဲ့တုန်းကတော့ပတ်စံနည်းနည်းတော့ကုန်မယ်ဒါပေမဲ့3နှစ်ဒီ3နှစ်မှာအကြောင်းမှာကျောင်းစီလုံးဝမကုန်တဲ့ snack ရှင်လာရင်တော့လို့ဘာမှမဟုတ်ဘူးမို့နော
်ကဲကမ္ဘာပြောစရာအကောင်းဆုံးနိုင်ငံဖြစ်တဲ့ဖင်လန်နိုင်ငံကပညာရေးစနစ်အကြောင်းကြားခဲ့ကြရတာနော်ရှေ့တစ်ပတ်ဒီကြားလို့ရှိရင်လည်းဂျန်စီတွေအတွက်အကောင်းဆုံးအစီအစဉ်တွေကိုတင်ဆက်ပေးနေတဲ့ဂျန်စီအစီအစဉ်ရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြဖို့မမေ့ပါနဲ့နော်တက်တာ
မကင်လေးရဲ့ generation စီအစီအစဉ်မှာရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်။ Glorious တနစ်တာကမ္ဘာအကောင်းဆုံးအားကစားသမားစုပွဲပွဲအခမ်းအနားကိုတော့တနင်္လာနေ့ကကျင်းပခဲ့ပါတယ်။တရုတ်မှာကျင်းပတဲ့ဒုတ်ထောက်ခုံပြိုင်ပွဲမှာတော့ကမ္ဘာဆန်ကြီးတင်သွားပါတယ်။စပိန်နိုင်ငံကကမ္ဘာအဆင့်1တနစ်သမားဟောင်းကတော့တနစ်ကစားတာကနေပြီးတော့အနားယူလိုက်ပါပြီ။ဒီလိုမျိုးထူးခြားတဲ့တပတ်အတွင်းကအားကစားသတင်းတွေကိုစူးစိပြီးတော့ကိုရရန်နိုင်တင်ဆက်ပေးထားပါတယ်။
င်္ဂလာပါကျွန်တော်ရန်တိုင်းမှာ VO ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Laureus ရဲ့တနစ်တာကမ္ဘာအကောင်းဆုံးအားကစားသမားစုပေးပွဲကိုတော့ Spain နိုင်ငံ Madrid မြို့မှာတနင်္လာနေ့ကချီးမြှင့်ခဲ့ပါတယ်။ဒီမှာတော့အားကစားတဲ့ပွဲကတနစ်တာအတွင်းမှာအောင်မြင်မှုအရှိဆုံးနဲ့အထူးပြုဆုံးကစားသမားတွေကိုရွေးချယ်ချီးမြှင့်တာဖြစ်ပါတယ်။
Please welcome the winner of the Laureus World Sportsman of the Year Award, Novak Djokovic.
2023ခုနှစ်အတွက်အမျိုးသားဘက်ကတနစ်တာအကောင်းဆုံးအားကစားသမားဆုကိုတော့ဆာဗီးယားနိုင်ငံကကမ္ဘာအဆင့်တက်တင်းနစ်ကစားသမား Novak Djokovic ကရရှိခဲ့ပါတယ်။ Djokovic ဟာမနစ်က Grand Slam ပြိုင်ပွဲ၃ခုကိုဘိုးဆွဲခဲ့တာကြောင့်အခုလိုရွေးချယ်ခံရတာလည်းဖြစ်ပါတယ်။ဒါဟာ Djokovic အတွက်တော့ဒီဆုကို၅ချိန်မြောက်ရရှိတာဖြစ်ပြီးတော့ဒီစုကိုတော့ American Super Bowl Champion စုကို9ချိန်ရရှိပြီးတဲ့ Tom Brady ကိုယ်တိုင်က Djokovic ကိုချီးမြှင့်ခဲ့တာဖြစ်ပါတယ
် Please welcome the Laureus Sportswoman of the Year Award Anthony Barmati
အမျိုးသမီးဘက်ကတနစ်တာအကောင်းဆုံးအားကစားသမားစုကိုတော့အမျိုးသမီးကမ္ဘာဖလား Champion Spain သင်းက Aitana Barmati ကရရှိသွားခဲ့ပါတယ်သူမဟာမနစ်ကအမျိုးသမီးကမ္ဘာဖလားပြင်အမျိုးသမီးကမ္ဘာဖလားရဲ့အကောင်းဆုံးဘောလုံးသမားဆု FIFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုနဲ့ Ballon d'Or ရွှေဘောလုံးဆုတွေကိုလည်းရရှိခဲ့တာကြောင့်အခုလို Laureus ရဲ့တနစ်တာအကောင်းဆုံးအမျိုးသမီးအားကစားသမားဆုကိုရရှိခဲ့တာဖြစ်ပြီးတော့ဒါကသူ့အတွက်တော့ဒုတိယအကြိမ်ရရှိတာဖြစ်ပါတယ်တနစ်တာအကောင်းဆုံးအသင်းဆုကိုတော့အမျိုးသမီးကမ္ဘာဖလား Champion Spain အမျိုးသမီးအသင်းကရရှိခဲ့ပြီးတော့ဒါဟာအသင်းလိုက်ဆုတွေထဲမှာတော့အမျိုးသမီးအသင်းကပထမဆုံးအကြိမ်ရရှိတာဖြစ်ပါတယ်တနစ်တာအကောင်းဆုံးနဲ့အတိုးတက်ဆုံးလူငယ်အားကစားသမားဆုကိုတော့အင်္ဂလန်နဲ့ Real Madrid ကွင်းလယ်လူ Jude Bellingham မှရရှိသွားခဲ့ပါတယ်ဒါပြင်တနစ်တာအကောင်းဆုံးမတန်ဆွမ်းအားကစားသမားဆုကိုတော့ Didier Deschamps ကရရှိခဲ့ပြီးတော့ American John Mayer, Simon Biles, Rafael Nadal Tennis Foundation နဲ့ Australia က Skateboard ဆီတဲ့အသက်14နှစ်အရွယ် Arisa True တို့လည်း Laureus ရဲ့တနစ်တာအကောင်းဆုံးဆုတွေကိုရရှိခဲ့ပါတယ်ခင်ဗျာဒီမှာကဘောလုံးပွဲတွေဘက်မှာတော့အီတလီစီးရီးယားမှာအင်တာမီလန်အသင်းချန်ပီယံဖြစ်သွားခဲ့ပါတယ်။လင်းလာနေကအင်တာမီလန်နဲ့ AC မီလန်တို့ကစားခဲ့ကြတာမှာအင်တာမီလန်အသင်းကနှကိုးတကိုးနဲ့နိုင်သွားတာကြောင့်33ပွဲကစားပြီးတဲ့အချိန်မှာ86မှတ်နဲ့ဒုတိယနေရာက AC မီလန်အသင်းကို18မှတ်ဖြတ်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဒါဟာအင်တာမီလန်အတွက်တော့အီတလီစီးရီးယားချန်ပီယံဆုကိုအကြိမ်20မြောက်ရရှိတာဖြစ်ပါတယ်။အင်တာမီလန်ရဲ့ဟာဒီနဲ့ဘောလုံးရာသီမှာတပွက်သာရှုံထားပြီးတော့ပေကိုလည်း18ခုနဲ့ပေကိုအ ਨੇ ဆုံးပေးထားတဲ့အသင်းဖြစ်ပါတယ်ခင်ဗျာစပိန်မှာတော့ El Clasico လို့ခေါ်တဲ့ Real Madrid နဲ့ Barcelona တို့တွဲခဲ့ကြပြီးတော့ဂိုးတွေအပြန်အလှန်သွင်းခဲ့ကြပါတယ်ဒီဘက်မှာ Barcelona ကဂိုးအရင်သွင်းပြီးတော့ရှေ့ကနေ၄ချိန်ဥဆောင်ခဲ့ပြီးမြဲမိနစ်60မှာ Real က Bellingham မှာအနိုင်ဂိုးသွင်းပြီးတော့နောက်ဆုံးမှာRoma မှာက3-2နဲ့နိုင်သွားခဲ့ပါတယ်။ဒီပွဲနိုင်သွားလို့ Real Madrid အသင်းဟာ32ပွဲအပြီးမှာ81မှတ်နဲ့ဇယားထိပ်ကနေဥဆောင်နေပြီးတော့ဒုတိယနေရာက Barcelona ကိုလည်း71မှတ်ဖြတ်ထားလိုက်ပါတယ်။ဒါပေမဲ့ဒီပွဲမှာတစ်ဖက်တစ်ဂိုးစီတည်ဖြစ်နေတဲ့အချိန်မှာ Barcelona ကတွင်းနာကို Real ကိုသမားကာကွယ်ခဲ့ပေမဲ့ဂိုးစီကြော်သလိုလိုမကြော်သလိုလိုဖြစ်ခဲ့လို့အငင်းပွားစရာတစ်ခုလည်းဖြစ်ခဲ့ပါတယ်။ VAR ကဂိုးစီမကြော်ဘူးလို့ဆိုပြီးတော့ကင်မရာဒေါင်ပေါင်းစုံကမပြထားတဲ့အတွက်ဒါရဲ့ဆုံးဖြတ်ချက်အတိုင်းဖြစ်ခဲ့ပြီးတော့တောင်ပေါင်းဆောင်ကနေရိုက်ထားတဲ့ဗီဒီယိုတွေကိုပြဖို့ဘာစလိုနာဘက်ကတော့တောင်းဆိုထားပါတယ်တကယ်လို့ VAR ကဒါကိုမှားပြီးတော့ဆုံးဖြတ်လိုက်တယ်ဆိုရင်ဒီဘက်ကိုပြန်ကန်ဖို့တောင်းဆိုသွားမယ်ဆိုပြီးဘာစလိုနာဥက္ကဋ္ဌဂျွန်လာပေါ်တာကတင်းလာနေမှာပဲပြောလိုက်ပါတယ
် Ancas da confirmarse que va ser un gol legal
တကယ်လို့ဒါကဂိုးတယ်ဆိုရင်ကျွန်တော်တို့အနေနဲ့ဆက်လုပ်စရာရှိတာတွေလုပ်ပြီးဥရောပတခြားပြိုင်ပွဲတွေမှာလိုပဲဒီဘွဲကိုပြန်ကန်ဖို့အတွက်တောင်းဆိုသွားမှာဖြစ်ပါတယ်
တကယ်တော့ဒီပြဿနာကစပိန်လာလီဂါမှာဘောလုံးဂိုးစီးတဲ့ကိုလုံးဝကြောမကြောဆိုတာကိုသိနိုင်တဲ့ဂိုးလိုင်းတက်ကနိုလော်ဂျီမသုံးတာကြောင့်ဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်။ဥရောပရဲ့ထိပ်တန်းအမှတ်ပေးပွဲ5ခုမှာလာလီဂါတစ်ခုတည်းကပဲဂိုးလိုင်းတက်ကနိုလော်ဂျီကိုမသုံးတာဖြစ်ပြီးတော့လာလီဂါဥက္ကဋ္ဌဟာဗီယာဒေးဗစ်ဟာဂိုးလိုင်းတက်ကနိုလော်ဂျီနည်းပညာကိုသုံးဖို့အတွက်ဒေါ်လာ 3.2 သန်းမပေးချင်တာကြောင့်မသုံးတာဖြစ်တယ်ဆိုပြီးတော့စပိန်သတင်းစာတစ်စောင်ကဒီဘောလုံးရာသီအစမှာပဲဖော်ပြခဲ့ပါတယ်ခင်ဗျာ။ဒီကုန်ပြိုင်ပွဲတွေမှာတော့တရုတ်နိုင်ငံမှာကျင်းပတဲ့ Diamond League ဒုတ်ထောက်ခုပြိုင်ပွဲမှာ Sweden နိုင်ငံက Armand Duplantis ကကမ္ဘာစံချိန်အစ်တင်ခဲ့ပါတယ် Duplantis ဟာအမြင့် 6.24 မီတာအမြင့်ကိုခုန်ပြီးတော့ပြီးခဲ့တဲ့ September လကသူကိုယ်တိုင်တင်ခဲ့တဲ့ 6.23 စံချိန်ကိုကျော်ပြီးတော့နောက်ထပ်ကမ္ဘာစံချိန်တစ်ကိုထင်လိုက်တာဖြစ်ပါတယ်ဒါဟာအသက်24နှစ်သာရှိသေးတဲ့ဒူပလန်တစ်အတွက်တော့ကမ္ဘာစံချိန်ကို8ချိန်မြောက်ချိုးလိုက်တာလည်းဖြစ်ပါတယ်ခင်ဗျာတင်နစ်ဂိမ်းပွဲတွေမှာတော့ Spain နိုင်ငံ Barcelona မှာကျင်းပတဲ့ Barcelona Open Tennis ဂိမ်းပွဲမှာ Norway နိုင်ငံသား Casper Ruud ကပူဆွဲသွားပါတယ် Barcelona Open အမျိုးသားတူးချင်း Final ကိုတင်းငွေနေ့ကကစားရမှာ Casper Ruud ကဂရိနိုင်ငံသား Stefanos Tsitsipas ကို6-6-3နဲ့နှစ်ပွဲပြည့်အနိုင်ရပြီးတော့ပြီးခဲ့တဲ့ဘက်က Monte Carlo Open မှာရှုံးခဲ့တဲ့ရှုံးကြွေးကိုလည်းပြန်ဆက်လိုက်နိုင်ပါတယ်အမျိုးသမီးတင်းနစ်ဂိမ်းပွဲတွေမှာတော့ Germany က Stuttgart Open ပြိုင်ပွဲမှာ Kazakhstan က WTA ကမ္ဘာအဆင့်လေးရှိတဲ့ Elena Rybakina ကနိုင်ရပြီးချန်ပီယံဖြစ်သွားပါတယ်။နောက်ဆုံးပိုင်းကိုတင်းငွေနေ့ကကစားတာမှာ Rybakina က Ukraine က Marta Kostyuk ကို 6-6 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ပိုဆွဲသွားခဲ့တာပါ။ Rybakina ဟာပြီးခဲ့တဲ့ Semi-final မှာလည်း Poland ကကမ္ဘာအဆင့်တဲ့ Iga Swiatek ကိုနိုင်ရခဲ့တာဖြစ်ပြီးတော့ဒီပွဲမှာပိုဆွဲသွားတဲ့အတွက်ဒါဟာသူ့အတွက်တော့ဒီနှစ်မှာရတဲ့3ခုမြောက်စုဖလားလည်းဖြစ်ပါတယ်ခင်ဗျာ။ဒေါက်တာတင်းနစ်ဇနီးနေမှာတော့စပိန်နိုင်ငံကနာမည်ကြီးရဖောင်းနဒောင်ဟာလာမယ့်လေဗယ်ကပ်တင်းနစ်ပြိုင်ပွဲမှာဥရောပအသင်းကနေဝင်ကစားသွားမှာဖြစ်တယ်လို့ပြိုင်ပွဲစီစဉ်သူတွေကဒီနေ့လာနေမှာပြောလိုက်ပါတယ်အသက်38နှစ်ရှိဖြစ်တဲ့နဒောင်ဟာဒဏ်ရာရေးကြောင့်ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာရုန်းကန်ခဲ့ရပြီးတော့ဒီ2024ခုနှစ်အပြီးမှာတင်းနစ်ကစားသမားဘဝကနေအနားယူတော့မယ်လို့ကြေညာထားတာပါဒါကြောင့်အခုနှစ်လေဗယ်ကပ်ဖလားတင်းနစ်ပြိုင်ပွဲဟာသူ့အတွက်တော့နောက်ဆုံးကစားတဲ့ပွဲလဲဖြစ်မှာပါပြီးခဲ့တဲ့2022တုန်းကတော့ဆွစ်ဇာလန်နိုင်ငံကကမ္ဘာကျော်တင်းနစ်ကစားသမားရော်ဂျာဖက်ဒရာဟာလေဗယ်ကပ်ဖလားပြိုင်ပွဲမှာဥရောပအသင်းကနေသူ့ရဲ့နောက်ဆုံးပွဲကိုကစားပြီးတော့တင်းနစ်ကစားသမားဘဝကနေအနားယူသွားခဲ့တာပါဒီနေ့လေဗယ်ဖလားတင်းနစ်ပြိုင်ပွဲကတော့စက်တင်ဘာ20ရက်နေ့ကနေ22ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာအမျိုးသမီးတွေဘက်ကနောက်ထပ်တင်းနစ်သတင်းတစ်ခုကတော့စပိန်နိုင်ငံကအရင်ကမ္ဘာအဆင့်တင်းနစ်ကစားသမားလည်းဖြစ်ဝင်းဘယ်လ်ဒန်နဲ့ပြင်သစ် Open Champion ဟောင်းလည်းဖြစ်တဲ့ Garbiñe Muguruza ဟာတင်းနစ်ကစားတာကနေအနားယူပြီးလို့ April 20ရက်နေ့ကကြေညာလိုက်ပါတယ်။ပြီးခဲ့တဲ့နှစ် April တုန်းကတော့သူ့အနေနဲ့မိသားစုကိုအချိန်ပေးခြင်းနဲ့အတွက်တင်းနစ်ကစားတာကနေခဏအနားယူမယ်ဆိုပြီးတော့ဂျိုင်းမွေးတွေမကစားဘဲနဲ့ခင်တာအနားယူနေခဲ့တာဖြစ်ပြီးတော့အခုခါမှာတော့တင်းနစ်ကစားတာကနေလုံးဝအနားယူဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြပေးခဲ့တဲ့အပတ်စဉ်အားကစားခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကတလှည့်ပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံတွင်းဖြစ်ပေါ်နေတဲ့ပြည်ပခါတွေပြည်လဲရေးအာဆီယံအဖွဲ့အတွင်းကအရေးပါတဲ့နိုင်ငံတွေနဲ့တွဲဆုံဆွေးနွေးကြဖို့အလဲကျဥက္ကဋ္ဌလာအိုနိုင်ငံကိုအဆိုပြုထားတယ်လို့ထိုင်းနိုင်ငံသားရေးဌာနကဒီကနေ့ April 24ရက်နေ့မှာပြောပါတယ်မြန်မာရေးဆွေးနွေးကြဖို့ဥက္ကဋ္ဌလာအိုနိုင်ငံအပြင်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကိုလည်းဖိတ်ကြားထားကြောင်းထိုင်းနိုင်ငံသားရေးဌာနအရာရှိတူဖြစ်သူနီကွန်ဒက်ဖလန်ကူကပြောပါတယ်ထိုင်းနိုင်ငံကအရှင်အဖြစ်လက်ခံကျင်းပပေးလို့ရကြောင်းအဆိုပြုထားတဲ့ဒီ COW ကိုကြံအာဆီယံအဖွဲ့ဝင်နိုင်ငံတွေကစိတ်ဝင်စားသူဘသူမဆိုတက်နိုင်တယ်လို့လည်းဆိုပါတယ်ခင်ဗျာမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းအမျိုးသမီးနဲ့မိန်းကလေးတွေအပေါ်လင်မိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့ပတ်သက်လို့အကြမ်းဖက်ခံရတဲ့အမျိုးသမီးတွေကိုဖွင့်မပြောရအောင်နှုတ်ပိတ်ဖို့အသက်ကိုရန်ရှာတဲ့တိုက်ခိုက်မှုတွေပြီးခဲ့တဲ့နှစ်မှာမကြုံစဘူးတိုးလာခဲ့တဲ့အကြောင်းကုလသမဂ္ဂအစီရင်ခံစာမှာဖော်ပြပါတယ်ပဋိကပကဖြစ်တဲ့နေရာတွေကလင်မိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေအရေးကုလသမဂ္ဂအထူးကိုယ်စားလှယ်ပရာမီလာပထန်ကမနေ့ April 23ရက်နေ့ကလူညွေးကောင်စီကို2023ခုနှစ်ဆန်ရာအစီရင်ခံစာတင်သွင်းခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံတချို့မှာလူခွင့်ရေးချိုးဖောက်မှုတွေနဲ့လက်နက်ကင်ပဋိပက္ခတွေကြီးထွားလာတဲ့အပေါ်နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကသတိပေးပြောကြားလိုက်ပါတယ်ခင်ဗျာ
ဗုဒ္ဓဘုညာရဲ့နောက်ဆုံးရသတင်းကြေညာကိုကိုဇော်ဝင်းလှိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rod McLean နဲ့ Jonathan Cummins ဖြစ်ပါတယ်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOE ရဲ့သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမှာဘေးပြာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါသေးရှင်။